Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်နိုဝင်ဘာလ26ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမသင်ကြီးထိုက်ပါ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုမစ္စဇူရီပြည်နယ်ဖောက်ကာစင်မြို့မှာဒုတိယမြောက်နေ့ဖြစ်တဲ့အထူးကြုံနေဖြစ်ပွားခဲ့ပြီးတနင်္ဂနွေလုံးကိုပြန်နိုင်ခဲ့ပါတယ်ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုဆန္ဒပြတဲ့ခေါင်းဆောင်2ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်ကချင်ပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးဆိုရင်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပြောကြားပါတယ်ဒီလိုသတင်းတွေနဲ့တခြားနိုင်ငံကသတင်းတွေကိုနားလောင်နဲ့အတူတင်ပြပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီမှာတော့ဒီကနေ့သမရနဲ့နိုင်ငံရေးပါတီတွေရဲ့တွေ့ဆုံဆွေးနွေးပွဲကိုအရင်ဆုံးတင်ပြပေးမှာပါ
။နိုင်ငံရေးအစိုးရအားလုံးကျွန်တော်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေမကြာခဏကျွန်တော်ပြုလုပ်ဖို့ကျွန်တော်လိုအပ်ပါတယ်။မကြာခဏလည်းကျွန်တော်ပြုလုပ်ဖို့ရှိပါတယ်။
အကြံခင်မှာအပြည့်စုံကိုနားဆင်ကြရအောင်ပါရှင်တခါဒီ KIA ကကြဆုံးစစ်တီတွေအတွက်ပြုလုပ်တဲ့စုတောင်းပွဲနဲ့ထိတ်တန်းရောက်ဒေသတွင်သတင်းတွေဖြစ်တဲ့မြောက်ကိုရီးယားလို့ခွင့်ရချိုးဖောက်မှုကိုတောင်ကိုရီးယားတို့ဘယ်လိုအရေးယူလို့ဆောင်မလဲဆိုတာနဲ့ဗီယက်နမ်နိုင်ငံတွင်းကအစိုးရနဲ့ပြည်သူခြားကမြေယာပိုင်ဆိုင်မှုအငင်းပွားမှုတွေကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့နန်းလောင်တို့ကကြီးညာပေးကြမှာပါ
လက်နက်မဲ့လူမဲ့ဆော်ကြော်သက်တဦးကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့လူပြူအရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေအပေါင်းပူရင်တဲ့အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမစ္စဇူရီပြည်နယ်ဖာဂါဆင်မြို့မှာနှစ်ညမြောက်ဇက်တိုက်ရုံးရင်းဆန်ခတ်အထိကုန်နေဖြစ်ခဲ့တယ်လို့နိုင်ငံတော်ဝန်မှလည်းဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။တင်းနှလာနေနောက်ပိုင်းကလူပြူရဲ့အရာရှိဒါရွန်ဝီလ်ဆန်ကိုတရားမစွဲဘူးလို့ကြေညာပြီးတဲ့နောက်လူမျိုးရေးခွဲခြားမှုစန့်ကျင်တဲ့အထိကုန်တွေကိုတားဆီးဖို့အမျိုးသားအင်ဆောင်တပ်ဖွဲ့ဝင်2000ကျော်ကိုဖာဂါဆင်မြို့မှာချထားပါတယ်ပထမညမှာအဆောက်အဦဒါဇင်နဲ့ချီမီရှုခံရပြီးလူရဲမှုတွေဖြစ်ခဲ့ပေမဲ့ဒုတိယညမှာတော့အရင်ညလောက်မဖြစ်ဘူးလို့ဖာဂါဆင်မြို့မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်အင်္ဂါနေ့နောက်ပိုင်းမှာတင်းမာတဲ့အခြေအနေတစ်ခုကတော့ဖာဂါဆင်မြို့တော်ခမ်းမရှိမှာဆန္ဒပြသူတွေကရဲကားတစ်စီးရဲ့ဗြိတိမှန်တွေကိုရိုက်ခွဲပြီးမိတင်ရှို့လိုက်တဲ့ဖြစ်ရပ်ပဲဖြစ်ပါတယ်
အသက်18နှစ်အရွယ်လက်နက်မဲ့လူမဲဆယ်ကျော်တက်ကိုပစ်တက်လိုက်တဲ့လူဖြူရဲအရာရှိ Darren Wilson ကသူ့အနေနဲ့အဲ့ဒီလူမဲနဲ့ရင်ဆိုင်တဲ့နေရာမှာတခြားနီလာနဲ့လုံနိုင်ခဲ့ခြင်းမရှိဘူးလို့အင်္ဂါနေ့က ABC သတင်းဌာနက George Stephen Nobles နဲ့လုံတဲ့လူတွေအမေးမြန်းခါမှာပြောပါရယ်ဒါဟာသူ့အနေနဲ့ပထမဆုံးလူမြင်ကွင်းထွက်လာတာပါ Michael Brown နဲ့ရဲကအနေမှာရင်ဆိုင်တွေ့ကြပြီးတဲ့နောက်သူ့ကိုလိုက်ကြည့်ဖို့တာဝန်ရှိတယ်လို့ခန်းစားရတဲ့အကြောင်းရဲအရာရှိကပြောပါရယ်သတင်းထုတ်ကိုဆက်ပြောရမှာတော့သူ့လူရဲအတွက်လက်ပြတ်တတ်တဲ့အကြောင်းနဲ့သူ့အလုပ်ကိုမမှန်ကန်ကလုတ်ခဲ့တာလို့ဆက်ပြောသွားခဲ့ပါတယ်။အသက်28နှစ်အရွယ်ဝီလ်ဆန်ဟာအခုပြစ်ခတ်မှုမဖြစ်ခင်အချိန်ထိဖာဂူဆန်ရဲ့တရဲတပ်ဖွဲ့မှတာဝန်ထမ်းဆောင်လာ3နှစ်တောင်မရှိသေးပါဘူး။ Brown ဟာလူဖြူဖြစ်စေလူမဲဖြစ်စေသူ့အနေနဲ့တခြားနေလာနဲ့လှုပ်ဆောင်ခဲ့မှာမဟုတ်ဘူးလို့လည်းသူကဆက်ပြောပါရယ်။အလုတ်ဝင်းစားကလေးကသူ့အနေနဲ့အလုတ်ချိန်တွင်ပထမဆုံးတနက်ပြစ်ခဲ့တာလို့ရဲအရာရှိက ABC သတင်းဌာနကိုပြောပါရယ်။ Brown မိသားစုရဲ့ရှင်နေကတော့ Wilson ကိုအစိုးရအနေနဲ့အရေးယူဖို့တွန်းအားပေးသွားမှာဖြစ်တဲ့အကြောင်းနဲ့ဂျူရီလူကြီးအဖွဲ့ရဲ့လှုပ်ဆောင်ချက်တွေဟာရဲအရာရှိကိုစကလေးကအပြစ်ကင်အောင်အကွက်ဆင်လှုပ်ဆောင်ခဲ့တယ်လို့ပြောဆိုပါရယ်။
ဟောင်ကောင်မှာဒီမိုကရေစီရေးတောင်းဆိုဆန္ဒပြနေတဲ့အဓိကတပိတ်စခန်းတစ်ခုကိုအာဏာပိုင်တွေကဒီကနေ့ဝင်ရှင်းလိုက်ပြီး Occupy Movement ခေါင်းဆောင်တို့ကိုဖမ်းဆီးလိုက်ပါတယ်။မွန်ကော့အရက်ကလမ်းတစ်ခုမှာရှိတဲ့အတားအဆီးတွေကိုနိုင်ရီအတော်ကြာရှင်းလင်းချိန်အတွင်းကျောင်းသားခေါင်းဆောင်တွေဖြစ်တဲ့ Lester Shum နဲ့ Joshua Wan တို့အပါအဝင်ဆန္ဒပြသူအများအပြားကိုရဲတပ်ဖွဲ့ကတွန်းထုတ်ဖယ်ရှားခဲ့ပါတယ်။ဆန္ဒပြသူတွေနှစ်လကြာပိတ်ဆို့နေရာယူထားခဲ့တဲ့6လမ်းသွားအဓိကလမ်းမကြီးတစ်ခုဖြစ်တဲ့နေတန်လမ်းပေါ်မှာအတားအဆီးတွေကိုဖယ်ရှားတဲ့အလုပ်သမားတွေကိုဆန္ဒပြသူတို့ကတားဆီးဖို့ကြိုးစားတဲ့အတွက်ရုံးရင်ဆန်ခတ်ဖြစ်ခဲ့ရပါတယ်။အနေရောင်ဘေ့စ်ဘောအုပ်ထုပ်တွေစောင်းပြီး I Love Hong Kong စာရန်ပါတီရှတ်တွေဝတ်ဆင်ထားတဲ့အလုပ်သမားတွေကိုရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကဝန်းရံပေးပါတယ်။အတားအဆီးတွေနဲ့ရွက်ဖြင့်တဲတွေကိုဖယ်ရှားပြီးတဲ့နောက်အဝေးပြေးလမ်းမကြီးကိုပြန်ဖွင့်လိုက်ပါတယ်။
ဆီးရီးယားနိုင်ငံအတွင်းက IS စစ်သွေးကြွတဲ့အဓိကသက်ဆွဲထားတဲ့မြို့ဖြစ်တဲ့ Raqqa အပေါ်လေကြောင်းတိုက်ခိုက်မှုတွေကြောင့်စစ်သွေးကြွပေါင်း95ယောက်အထိသေဆုံးခဲ့တယ်လို့ဆီးရီးယားအရေးသက်ကြွသူတွေကဆိုပါရယ်ဗြိတိန်နိုင်ငံအခြေစိုက်ဆီးရီးယားလူအခွင့်အရေးစောင့်ကြည့်လေ့လာသူတွေကတော့စစ်မှုဇုံနဲ့မြို့တော်ရဲ့ပြတိုက်တွေအနည်းကကြော်ကြားတဲ့ဈေးအနည်းကိုအင်္ဂါနေ့ကလုတဲ့တိုက်ခိုက်မှုကြောင့်လူပေါင်း120ထက်မနည်းဒဏ်ရာရသွားတယ်လို့ပုတ်ထူးနေကဆိုပါရယ်ဆီးရီးယားအရေးစောင့်ကြည့်လေ့လာသူတွေကဆီးရီးယားနိုင်ငံအတွင်း၄နှစ်နီးပါးကြာအောင်ဖြစ်နေတဲ့ပြည်တွင်းစစ်အတွင်းသေ ဆုံးသူတွေကိုမှတ်တမ်းပြုစုထားခဲ့တာပါအခုသေဆုံးသူတွေထဲမှာအရက်သားပေါင်း52ယောက်ပါဝင်တယ်လို့ဆိုရဲဒါပေမဲ့လည်းဒီလိုသေဆုံးသူတွေထဲမှာစစ်သွေးကြွတွေပါခဲ့ရင်တော့ဘယ်နှယောက်သေဆုံးလဲဆိုတာကိုတော့ဖော်ပြမထားပါဘူးဆီးရီးယားသမ္မတဘာရှာအယ်အာဆတ်အုပ်ချုပ်မှုကိုစတင်တဲ့တိုက်ပွဲတွေ2011ခုနှစ်မတ်လကတည်းကဖြစ်နေခဲ့တာပါဒီအချိန်မှာပဲ IS သွေးကြွတွေကဆီးရီးယားအရှေ့ပိုင်းကနယ်မြေကိုသိမ်းပိုက်လိုက်ပြီးသူတို့ကိုသူတို့အစ္စလာမစ်နိုင်ငံတော်လို့ကြေညာလိုက်ပြီးသူတို့လုပ်ရက်တွေကအိန္ဒိချင်းအီရတ်နိုင်ငံထဲထိပြန့်နှံ့လာခဲ့တာပါဒီလအစောပိုင်းတုန်းက IS အုပ်စုကဆီးရီးယားစစ်သားတွေလို့ဆိုတဲ့လူ18ယောက်ကိုကောင်းဖြတ်တတ်တဲ့ဗီဒီယိုဖိုင်တစ်ခုထုတ်ပြန်လိုက်ပါတယ်ရှင်
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။ကချင်ပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကဒီကနေ့ကြီးညာချက်ထုတ်ပြန်ပြောကြားပါရတယ်။အမေရိကန်တန်ယုံကစိုးရိမ်ကြောင်းပြောဆိုတဲ့အထက်နိုဝင်ဘာလ19ရက်နေ့ကကချင်ပြည်နယ်အတွင်းမှာရှိတဲ့ဗိုလ်တင်နှန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွေ့အရာရှိလောက်20ကျော်သေဆုံးရတဲ့ကိစ္စလည်းပါဝင်တယ်လို့ဖော်ပြထားပါရတယ်။ကချင်ပြည်နယ်မုံမောက်မြို့အနီးကကျေးရွာတူတွေနဲ့ IDP ခေါ်ပြည်တွင်းနေရရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းတွေအနီးမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲအမေရိကန်တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုတိုက်ပွဲတွေဖြစ်နေတာကကချင်ပြည်နယ်အတွင်းအကူအညီလိုအပ်နေတဲ့သူတွေရဲ့အခြေအနေပုံမဆိုးဝါးသွားစေပြီးဒုက္ခသည်တွေကိုလူသားချင်းစာနာတဲ့အကူအညီတွေထောက်ပံ့ပေးရတဲ့လဲအဟန့်တားတွေဖြစ်စေသလိုငင်းငယ်ရေးလုပ်ငန်းစဉ်တွေကိုလည်းထိခိုက်စေနိုင်တယ်လို့ဖော်ပြထားပါတယ်။
တောင်အာရှနိုင်ငံတွေကကောင်းဆောင်တွေနီပေါ်နိုင်ငံမှာဒီကနေ့တွေ့ဆုံနေကြပြီးဒေသရင်းအင်အားကြီးနိုင်ငံဖြစ်တဲ့အိန္ဒိယကကုန်သွယ်ရေးနဲ့ယင်းနှမြုံနှံမှုတွေတိုးချဲ့လှုပ်ဆောင်နိုင်ဖို့စီယုံဆောင်ရွက်နေပါတယ်။နီပေါ်နိုင်ငံမှာရစ်အားလျက်စစ်ဆက်ရုံတည်ဆောက်ဖို့အတွက်နီပေါ်အစိုးရနဲ့အိန္ဒိယနိုင်ငံကအခုသတင်းပတ်အတွင်းသဘောတူညီချက်ရယူလိုက်နိုင်ပြီဖြစ်ပါတယ်။ဆယ်စုနှစ်တခုကျော်ကြာစစ်ဆင်ရေးတွေလှုပ်ဆောင်နေတဲ့နေတိုးတပ်ဖွဲ့တွေတဖြည်းဖြည်းဆုတ်ခွာသွားနေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလည်းအိန္ဒိယကသူ့ရဲ့ဩဇာတရားမှုကြီးထွားလာရေးလှုပ်ဆောင်ဖို့လိုလားနေတာဖြစ်ပါတယ်။အိန္ဒိယနဲ့ပြိုင်ဖက်ပါကစ္စတန်နိုင်ငံကြားကာရှမီးယားဒေသမှာတင်းမာမှုတွေဖြစ်ပေါ်နေတဲ့အချိန်မှာပဲခတ်မန်ဒူမြို့မှာ SAARC ခေါ်တောင်အာရှဒေသအတွင်းပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးစည်းပွဲကျင်းပတာလည်းဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရီဖ်တို့နှစ်ဦးဟာထိပ်သီးစည်းပွဲအတွင်းလက်ဆွဲနှုတ်ဆက်ရုံကလွဲလို့အပြန်အလှန်ပြောဆိုဆွေးနွေးတာမျိုးမရှိခဲ့ဘူးလို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။နိုင်ငံအကြလက်နက်ကြီးတွေနဲ့မကြသေးခင်ကပဲအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာပိုလီယိုကာကွယ်ဆေးထိုးပေးတဲ့အဖွဲ့ကိုသေနာသမားတွေကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး၄ဦးသေဆုံးပြီးအများပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။သေဆုံးသူတွေထဲအမျိုးသမီးကျမကြီးဝန်ထမ်း၃ဦးလည်းပါဝင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီပြစ်ခတ်မှုဟာအကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘလူချစ်စတန် KI မြို့တော်ကွဲတားမှာဖြစ်သွားခဲ့တာပါ။အမျိုးသမီး၈ဦးနဲ့အမျိုးသား၁ဦးပါဝင်တဲ့ပိုလီယိုကာကွယ်ဆေးထိုးပေးရေးကျန်းမာရေးဝန်ထမ်းအဖွဲ့ကိုမော်တော်ဆိုင်ကယ်စီးလာတဲ့တနတ်သမားနှစ်ယောက်ကတားဆီးပြီးမြို့အပြင်မှာပြစ်ခတ်ခဲ့တာဖြစ်ကြောင်းဒဏ်ရာရသူကျန်းမာရေးဝန်ထမ်းတဦးကကွဲတားမြို့ဆေးရုံမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။ပိုလီယိုကာကွယ်ဆေးထိုးပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေကိုအခုလိုပြစ်ခတ်ခဲ့မှုအပေါ်ဝန်ကြီးချုပ်နာဝတ်ရှာရီဖ်ကပြစ်တင်ရှုံချလိုက်ပါတယ်။ပိုလီယိုကာကွယ်ဆေးထိုးပေးသူတွေကိုပြစ်မှတ်ထားတိုက်ခိုက်သူတွေဟာပါကစ္စတန်နိုင်ငံရဲ့ရန်သူတွေဖြစ်တယ်လို့ဝန်ကြီးချုပ်ပြောတာကိုကိုကပီတရားဝင်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းဒေသတစ်ခုမှာပုတ်ထုံးလေးကကြောင်မင်းတွေမိုင်းတွင်တစ်ခုမီးလောင်မှုကြောင့်လူပေါင်း24ယောက်သေဆုံးသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရတယ်။ Learning Data ဖြစ်တဲ့ဒေသမှာဖြစ်တဲ့ဒီမီးလောင်မှုကြောင့်မိုင်းတွင်လုတားပေါင်း52ယောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကပြောပါရတယ်။အစိုးရပိုင်းနဲ့ Fujin Coal Company ရဲ့မိုင်းတွင်မှာဖြစ်တဲ့ဒီမတော်တဆမှုကတရုတ်ပြည်မှာနောက်ဆုံးဖြစ်တဲ့အလွန်အန္တရာယ်ကြီးတဲ့အဖြစ်ပြက်လည်းဖြစ်ပါရတယ်။လွန်ခဲ့တဲ့နှစ်အတွင်းမိုင်းတွင်လုပ်ငန်းနဲ့ပတ်သက်တဲ့မတော်တဆမှုပေါင်း989ခုဖြစ်ပွားခဲ့ပြီးလူပေါင်းထောင်ကျော်သေဆုံးတာဒါမှမဟုတ်တချို့ကိုရှာမတွေ့ခဲ့ဘူးလို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါရတယ်။ဒါဟာအရှေ့နှစ်ကထက်စာရင်မတော်တဆဖြစ်မှု300ခိုင်နှုန်းကျဆင်းသွားတာပါဒါပေမဲ့လည်းလေလာသုံးသပ်သူတွေကတော့မတော်တဆမှုအတော်များများကိုသတင်းပေးပို့ခြင်းမရှိတဲ့အတွက်ကိန်းဂဏန်းတွေတိထက်မကများနိုင်တယ်လို့ဆိုပါရယ်အစိုးရကဘေးကင်းလုံခြုံရေးအတွက်တင်းတင်းကြပ်ကြပ်လိုက်နာဖို့လှုံ့ဆော်နေပြီးနေစနစ်အတိုင်းလိုက်နာမှုမရှိတဲ့မိုင်းတွင်းငယ်ကလေးတွေကိုပိတ်ဆေခဲ့ပါရယ်တရုတ်နိုင်ငံကကမ္ဘာမှာကြောက်မိသွေးအများဆုံးတုံးဆွဲတဲ့နိုင်ငံလည်းဖြစ်ပါရယ်ရှင်
Ebola virus for type ဖြစ်ရည်အတွက်နိုင်ငံတကာအဖွဲ့အစည်းနဲ့ပူးပေါင်းဆောင်ရွက်ဖို့တောင်ကိုရီးယားနိုင်ငံကလည်းပထမဆုံးအကြိမ်ဖြစ် Ebola ရောဂါပိုးအဆိုးဝါးဆုံးဖြစ်ပွားနေတဲ့နိုင်ငံတစ်ခုဖြစ်တဲ့ Sierra Leone နိုင်ငံကိုဒီဇင်ဘာလအတွင်းဆေးလွတ်မဲ့ကြောင်းတောင်ကိုရီးယားအစိုးရကကြေညာလိုက်ပါတယ်ပထမဆေးလွတ်မဲ့အဖွဲ့မှာဆီယန်ဝန်၄ဦးနဲ့ Nurse 6ဦးစုစုပေါင်း10ဦးပါဝင်မှာဖြစ်ပြီးသူတို့ဟာ Goderich မှာဗြိတိန်နိုင်ငံကတည်ဆောက်ပေးထားတဲ့ Ebola ဆေးကမှာကျန်းမာရေးဆောင်ရွက်မှုတွေဆောင်ရွက်ပေးမှာဖြစ်တယ်လို့ဆိုပါတယ်။ Goderich မြို့ဟာ Sierra Leone နိုင်ငံမြို့တော် Freetown နီးမှာတည်ရှိတာဖြစ်ပါတယ်။တောင်ကိုရီးယား Ebola အဖွဲ့အနေနဲ့ Sierra Leone နိုင်ငံကိုမသွားခင်ဒီဇင်ဘာလ15ရက်ကနေ20ရက်နေ့အထိလန်ဒန်မြို့မှာဘေးကင်းလုံခြုံရေးဆိုင်ရာပညာပေးသင်တန်းတက်ရောက်မှာဖြစ်ပြီးသူတို့လုပ်ငန်းတွေကိုတော့ဒီဇင်ဘာလ29ရက်နေ့မှာစတင်ထမ်းဆောင်မှာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံအနေနဲ့အဲ့ဒီ Ebola ဆေးကံကိုစုစုပေါင်းကျန်းမာရေးဝန်ထမ်း30ဆေးလွှတ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။အခုလိုမယေဝနနေဆီလုဖို့အတွက်တောင်ကိုရီးယားနိုင်ငံကအဖွဲ့ဝင်စနဦးပါတဲ့ရှေ့ပြီးအဖွဲ့ကိုဆီလုပြီးဆုံးဖြတ်ချက်ချလိုက်တာလည်းဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့တနစ်တာအတွက်ခီးသွားအများဆုံးနေ့မှာတန်ပေါင်းများစွာသောအမေရိကန်တွေအတွက်အခက်အခဲနဲ့ရင်ဆိုင်ရမယ့်ဂိမ်းရှိနေပါတယ် Thanksgiving လို့ခေါ်တဲ့ကျေးဇူးတော်အလရရဲ့မှာအမေရိကန်လူမျိုးတန်ပေါင်းများစွာကုန်းချောင်းလေချောင်းကတဆင့်ခီးသွားကြမယ့်နေ့မှာ Northeastern လို့ခေါ်တဲ့ဆောင်းဝါဒီမုန်တန်းကြီးတိုင်းပြည်အရှိတ်အချမ်းဝင်ရောက်တိုက်ခိုက်မှာဖြစ်ပါတယ်
ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့နန်းလောင်တို့ကြင်ညာပေးခဲ့တာပါရှင်အခုကတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာဖို့အတွက်ထိပ်သီးဆွေးနွေးပွဲတွေဆက်ပြီးကျင်းပဖို့နဲ့ပါဝင်သင်းတဲ့အင်အားစုတွေအားလုံးပါဝင်နိုင်ရေးဆောင်ရွက်သွားဖို့လို့နိုင်ငံတော်သမ္မတကဒီကနေ့ကတိပြုပြောကြားပါတယ်ဒီကရီစကားကိုတော့ပြည်ထောင်စုအစိုးရအဖွဲ့နဲ့နိုင်ငံရေးပါတီခေါင်းဆောင်တွေဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံစဉ်ပြောဆိုခဲ့တာဖြစ်ပြီးသမရရဲ့ကရီစကားဟာပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်ဆွေးနွေးရေးအတွက်ဆုံးဖြတ်လိုက်ခြင်းနဲ့လဲတိုက်ဆိုင်နေပါတယ်။ VOA မြန်မာဘာရဲ့သတင်းတောက်ကိုမိုးစောကပြောပြပေးပါပါ
။ဟုတ်ကဲ့ပြည်ထောင်စုအစိုးရအဖွဲ့ဝင်တွေနဲ့နိုင်ငံရေးပါတီ68ပါတီကခေါင်းဆောင်တွေဟာဒီကနေ့ညနေ3နာရီမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံဆွေးနွေးပွဲမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကလက်ရှိအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေဆက်လက်ဆောင်ရွက်မဲ့လုပ်ငန်းစဉ်တွေနဲ့တွေ့ကြုံနေရတဲ့အခက်အခဲတွေကိုအဓိကထားတင်ပြသွားခဲ့ပါတယ်။ဒီလိုဆွေးနွေးရာမှာအင်အားစုတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပေါ်လာစေရေးအတွက်လည်းအခုလိုကတိပြုပြောကြားပါတယ်
။နိုင်ငံအင်အားစုအားလုံးကျွန်တော်ပါဝင်တဲ့တွေ့ဆုံဆွေးနွေးမှုတွေမကြာခဏကျွန်တော်ပြုလုပ်ပါဖို့ကျွန်တော်လိုအပ်ပါတယ်။မကြာခဏလည်းကျွန်တော်ပြုလုပ်ပါဖို့ရှိပါတယ်။အဲ့တော့ဒီနေ့မှာပြုလုပ်ခဲ့တဲ့စောစောကကျွန်တော်ပြောတဲ့ဒီထိပ်သီးဆွေးနွေးပွဲလို့ဆွေးနွေးပွဲကိုဆက်လက်ပြီးတော့ပြုလုပ်သွားမှာကျွန်တော်ဖြစ်ပါတယ်။ဒီမှာလည်းကျွန်တော်အားလုံးကျွန်တော်ပါဝင်နိုင်အောင်နောက်ကတော့အားလုံးကျွန်တော်ဖိတ်ကြားနိုင်အောင်နောက်ဆီဆောင်တဲ့အခါမှာဒီတချို့ဒီအခက်အခဲတချို့ကြောင့်ကျွန်တော်ကြံခဲ့တာတွေကျွန်တော်ရှိပါတယ်။အဲ့တော့ဒီအတွက်လည်းနောက်လာမယ့်ဆွေးနွေးပွဲတွေမှာပါဝင်နိုင်ဖို့အတွက်ဒါကျွန်တော်အနေနဲ့ကြိုးပမ်းပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။အဲ့တော့အားလုံးပါဝင်နိုင်အောင်ကျွန်တော်ကြိုးပမ်းပြီးတော့ဆောင်ရွက်သွားမယ်ဆိုတာကိုတော့ဒါလည်းကတိပြုပြီးတော့ပြောကြားလိုပါမယ်
။နိုင်ငံတော်သမ္မတကအခုလိုဂရီဘေးပြောကြားသလိုအင်ကာနေကကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နှံ့ရေးအတွက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌအမျိုးသားလွှတ်တော်ဥက္ကဋ္ဌဒေါန်ဆန်းစုကြည်နဲ့တန်းသားလွှတ်တော်ကိုစလက်တဦးတို့တွေ့ဆုံဆွေးနွေးဖို့အဆိုကိုကန့်ကွက်သူမရှိအတည်ပြုဆုံးဖြတ်ထားပါတယ်။ဒီကနေ့ဆွေးနွေးပွဲကိုပါဝင်တက်ရောက်ခဲ့တဲ့ညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းကတိုင်းရင်းသားနိုင်ငံရေးပါတီများမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူပူးစိုဇမ်ကတော့ပြည်ထောင်စုလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူတို့ရဲ့သဘောထားကိုအခုလိုတင်ပြပါတယ
်ဖြစ်စီချင်တာကတိုင်းရင်းသားနာမည်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့အထက်ကနေလူကြီးတွေတိုက်ရိုက်ရွေးချယ်ထားတဲ့တိုင်းရင်းသားပုဂ္ဂိုလ်မျိုးဖြစ်မှာကိုကျွန်တော်စိုးရိမ်ပါတယ်ကျွန်တော်တို့တိုင်းသားအဖွဲ့အစည်းတွေဖွဲ့စည်းထားတဲ့ကျွန်တော်တို့NBF ယူเนาะရှိပါတယ်เนาะကြံတဲ့ FDA ဆိုတာမျိုးလည်းရှိပါတယ်ကျွန်တော်တို့ညနိုင်ပြီးမှကျွန်တော်တို့ပူစလဲဒီထိပ်တီးကိုကျွန်တော်တို့ပူပြီးချင်ပါတယ်သူပြောမဲ့ကိစ္စသူဆွေးနွေးမဲ့ကိစ္စလည်းပဲကျွန်တော်တို့တိုင်းသားပါတီဖက်ကနေဒီဟာကိုတောင်းပန်ချင်ပါတယ်အဲ့ဒါလေးတစ်ခုကျွန်တော်တင်ပြချင်ပါတ
ယ်မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီကကိုယ်စားလှယ်ကလည်း6ပွင့်ဆိုင်ဆွေးနွေးမယ်ဆိုရင်တိုင်းရင်းသားအစုအဖွဲ့အနေနဲ့ကိုယ်စားလှယ်9ဦးထည့်သွင်းပေးဖို့အတွက်တင်ပြခဲ့ပါတယ် အခြားနိုင်ငံရေးပါတီကကိုယ်စားလှယ်အများစုကတော့လက်ရှိကချင်ပြည်နယ်မှာဖြစ်ပွားနေတဲ့စစ်ပွဲရပ်ဆိုင်းရေးတပြည်လုံးဆိုင်ရာငြိမ်းချမ်းရေးရရှိရေးလေသမားတွေလေယာဉ်မြေပြန်လည်ရရှိရေးနဲ့လက်စာတိုးပေးချိန်မှာကုန်စည်နှုန်းတွေထိန်းချုပ်နိုင်ရေးစရတွေကိုတင်ပြခဲ့ကြပါတယ
်။ကိုမိုးစော်ပါရှင်အခုကတော့ကြာဆုံးစစ်သည်တွေအတွက်ဆုတောင်းပွဲလုပ်ခဲ့ကြတဲ့အကြောင်းကိုပြောပြပေးပါပါ။မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးချလို့ကျဆုံးခဲ့ရတဲ့ KIA ကချင်လွတ်မြောက်ရေးတပ်အရာရှိတင်းနန်းချောင်းကဘိုလောင်း23ကိုရည်စူးပြီးရန်ကုန်မြို့မှာတိုင်းရင်းသားလူမျိုးပေါင်းစုံစုဝေးပြီးစုတောင်းပွဲလုပ်ခဲ့တယ်လို့တိုင်းရင်းသားပါတီတွေကလည်းဒီဖြစ်ရပေါ်ကန့်ကွက်ရှုတ်ချချောင်းကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။တချိန်တည်းမှာပဲပြည်ပရောက်တိုင်းရင်းသားတွေကလည်းလန်ဒန်မြို့ကမြန်မာတန်ရုံးရှိမှာစန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်အသေးစိတ်ကိုမတ်စုမွန်ကပြောပြပေးမှာပါ။
ဟုတ်ကဲ့ပါနိုဝင်ဘာလ19ရက်နေ့ကကချင်လွတ်မြောက်ရေးအဖွဲ့ KIO ဌာနချုပ်ရှိတဲ့နေရာလိုင်ဇာက KIA ကချင်လွတ်မြောက်ရေးတပ်ရဲ့အရာရှိလောင်းတင်နန်းကျောင်းရှိတဲ့နေရာကိုမြမစစ်တပ်ဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောက်ပောက်ကွဲလို့တိုင်းရင်းသားပေါင်းစုံပါဝင်တဲ့ဗိုလ်လောင်း23ဦးသေဆုံးခဲ့ရတာဖြစ်ပါတယ်သေဆုံးသူတွေအတွက်တိုင်းရင်းသားလူမျိုးပေါင်းစုံပါဝင်တဲ့စုတောင်းပွဲနဲ့ရေးဆက်ချတရားနာပွဲကိုနိုဝင်ဘာလ26ရက်နေ့မှာရန်ကုန်မြို့ရွှေဒဂုံဖျားအနီးဒညဝတီကျောင်းတိုင်မှာကျင်းပခဲ့ပါတယ်အနာကငိမ့်ညာရဲ့အလားလာတွေနဲ့ပတ်သက်လို့တိုင်းရင်းသားတွေရဲ့အမြင်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ရခိုင်မျိုးသမီးအစည်းအရုံးဥက္ကဋ္ဌဒေါ်စောမြရာဇာလင်းကပြောပါတယ
်ကျမတို့တော့အနာဂတ်မှာအဲ့လိုဖြစ်ရမလို့မဖြစ်ဖို့ရအတွက်လဲသက်ဆိုင်ရာအားလုံးကိုကျမတို့အနေနဲ့မေတ္တာရခံတယ်ဆိုတဲ့အကြောင်းတွေကိုတော့ဒီနေ့အခြေတဝန်းပြောကြတာရှိပါတယ်လုံးဝမဖြစ်သင့်တဲ့မဖြစ်တဲ့စိတ်ကြတစ်ခုဖြစ်တယ်လို့ကျမတို့အနေနဲ့သုံးသပ်ပါတယ်ငိမ့်ညာရဲ့ကိုပို့ဆောင်နေစေကံရမှာမို့လို့တဖက်ကိုတဖက်စောင်းခင်းအပ်တဲ့ကိစ္စတွေကိုကျမတို့အများကြီးစောင့်ကြည့်ဖို့လိုအပ်ပါတယ်။အဲဒါကြောင့်မလို့အခုလိုဖြစ်သွားတဲ့ဖြစ်လာဟာဆိုလို့ရှိရင်လုံးဝစိတ်မကောင်းစရာဖြစ်ရတဲ့ကိစ္စဖြစ်သလိုနောက်တော့မှနိုင်ငံရေးအရာဆွေးနွေးနေတဲ့ကိစ္စများအားလုံးအတွက်လည်းပဲအင်မတန်မှစိုးရင်ခွေရာကိစ္စတစ်ခုဖြစ်တယ်လို့ကျမအနေနဲ့သုံးသပ်ပါတယ်။
တိုင်းရင်းသားတပ်ပေါင်းစုနဲ့မြမစစ်တပ်ကြားတပြည်လုံးအပြည့်ရရေးငြိမ်းချမ်းရေးဖော်ဆောင်နေတဲ့အချိန်မှာကရရဲ့စစ်တင်နှန်းအကြောင်းကိုမြမတက်မတော်ဘက်ကနေသတိပေးပြစ်ခတ်မှုဖြစ်တယ်လို့ဆိုထားတဲ့ဒီဖြစ်ရဟာနှစ်ဖက်ယုံကြည်မှုကိုရောကြစေပြီးတော့အပြစ်ရရေးကိစ္စကိုပါထိခိုက်စေနိုင်တဲ့အတွက်ရှုံချကန့်ကွက်ကြောင်းကြေညာချက်ကိုကရင်နီအမျိုးသားတိုင်းရင်းသားပါတီဘက်ကလည်းထုတ်ပြန်လိုက်ပါတယ်။စီရေးအရာတိုက်ခိုက်မှုတွေအမြန်ဆုံးရပ်ဆိုင်းပါလို့တောင်းဆိုတဲ့အကြောင်းကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့အတွင်းမှုတစ်ဦးအောင်စန်းမြင့်ကပြောပါတယ်
။တိုင်းရင်းသားတွေကလည်းဒီတပ်ပေါင်းစုအနေနဲ့ပေါ့နော်ဒီငြိမ်းချမ်းဖော်ဆောင်ရေးကော်မတီဆိုပြီးမှကျွန်တော်တို့သူတို့နဲ့ပေါ့နော်တတော်လေးကိုချီလန်းရောက်နေပါပြီဆိုတော့အခုလိုမျိုးပေါ့နော်ဆွေးနွေးနေတဲ့ကာလမှာဒီလိုမျိုးပေါ့နော်ကျွန်တော်တို့မဖြစ်ပြတဲ့ဒီရန်လိုတိုက်ခိုက်မှုတွေပေါ့နော်ဒါကိုလုပ်တဲ့ဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေကမြမတမ်းတော်ဘက်မှာထားရှိတဲ့ယုံကြည်မှုပေါ့နော်အလုံးမယုံနေသွားစေနိုင်တယ်အခုကအမျိုးသားပြန်လဲတင်မြင်ရင်ဒီငင်းငိုင်းဖြစ်စဉ်တွေမှာမြမဆွေးရတဲ့တမ်းတော်ကနေထက်တဲ့ဝဝင်တဲ့စေတနာမှန်မှန်ကန်ကန်နဲ့ပါရသွားဖို့လိုအပ်တယ်ဒါမှသာကျွန်တော်တို့တကယ်စစ်မှန်တဲ့ငင်းငိုင်းရည်ရရှိမှဖြစ်တယ်လို့သာရုပ်ထင်ပြတဲ့သဘောထားကိုကျွန်တော်တို့ကြည်ညာပြထုတ်လိုက်တာပဲဖြစ်တယ်လေနော
်တချိန်ထဲမှာပဲအခုလိုစစ်တင်နှန်းအကြောင်းကိုပြစ်ခတ်မှုနဲ့တိုင်းရင်းသားဘူလောင်းတွေအစုလိုက်ပြုံလိုက်ကြဆုံခဲ့ရတဲ့အပေါ်မှာနိုင်ငံတကာရောက်တိုင်းရင်းသားတွေကစန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်မှုတွေရှိတဲ့အထက်ဒီကနေ့မှာတော့လန်ဒန်မြို့မြန်မာတန်ရုံးရှိမှာကချင်အမျိုးသားအစည်းအရုံးကနေဦးဆောင်ပြီးတော့ဗီတေရောက်တိုင်းရင်းသားတွေစုဝေးဆန္ဒပြကြတဲ့အကြောင်းကချင်အမျိုးသားအစည်းအရုံးရဲ့ဒူဥက္ကဋ္ဌဦးရင်ဒူလက်ဂျွန်က VOA ကိုပြောပါတယ
်အခုအချိန်မှာတို့ဒီလိုဟိုတိခတ်တယ်ဆိုတဲ့ဟာကိုကျွန်တော်ကအဲ့လိုမျိုးအပြုအမူကိုလုံးဝကျွန်တော်တို့ဆန့်ကျင်တယ်ကချင်တိုင်းရင်းသားအတိအချာတိုင်းရင်းသားတွေရောသူဆိုင်မှမှငင်းချမ်းရေးအတွက်ကျွန်တော်တို့လှုပ်ဆောင်နေတဲ့အချိန်မှာအခုကဲတော့ပြုမှုမို့ဟာလုံးဝလူမဆန်တဲ့ပြုမှုမျိုးဖြစ်ပါတယ်နောက်မှကျွန်တော် international ကိုရောဒီနေ့ဒီအကြောင်းအရာကိုကျွန်တော် awareness ပို့မတည်နားလည်အောင်လုပ်မယ်အထူးသဖြင့်ဒီစီရေးအဖြစ်ဒီစစ်မှန်တဲ့တကယ်အခုဒီ action ကိုကြည့်ချင်အဖြစ်မြန်မာအစိုးရနဲ့တော့မြန်မာတပ်မတော်ဟာစစ်မှန်တဲ့ငင်းချမ်းရေးကိုမလိုလားဘူးဆိုတော့ကျွန်တော်တို့လည်းထင်ရှားတယ်ထို့တပြည့်ငင်းချမ်းရေးလမ်းစကိုတော့မှပိတ်ပင်လိုက်တဲ့သဘောတရားမျိုးရှိတဲ့အတွက်ကြောင့်မို့ဒီအရာကို international government ရောသိစေဖို့နောက်ထို့တပြည့် UN ကိုရောသိစေဖို့ကျွန်တော်တို့ကိုအဓိကရည်ရွယ်ပါတယ်
ဒီတိုက်ခိုက်မှုနဲ့အတူတိုင်းရင်းဒေသတချို့မှာစစ်ရေးတင်းမာနေစေအခြေအနေကြောင့်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလမ်းကြောင်းကိုထိခိုက်မှာကိုတိုင်းရင်းသားပြည်သူလူထုကလည်းစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်ရှင်
။မဆုမွန်စုစည်းတင်ပြခဲ့တာပါ။အခုကတော့နိုင်ငံတကာသတင်းဆောင်မတွေဘက်ကိုလှည့်ကြရအောင်ပါရှင်။မ မြောက်ကိုရီးယားရဲ့စိုးဝါလာတဲ့လူခွင့်ရေးအခြေအနေပေါ်မှာရှုတ်ချတဲ့ကုလသမဂ္ဂကမကြာသေးခင်ကဆုံးဖြတ်ချက်ချမှတ်ခဲ့ပြီးတဲ့နောက်ဆက်တွဲအနေနဲ့ဒီကိစ္စကိုအရေးယူဆောင်ရွက်ဖို့တောင်ကိုရီးယားလွှတ်တော်တွေမှလည်းစဉ်းစားနေကြပါတယ်။မြောက်ကိုရီးယားမှာအပြောင်းအလဲတွေဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့အပေါ်တောင်ကိုရီးယားမှာကာလရှည်ဆွေးနွေးနေကြတဲ့အခြေအနေဒီကြော့ပြန်အကောင်းလာလာလဲဖြစ်တဲ့အကြောင်း VOA သတင်းထောက် Brian Perran စွန့်မြို့တော်ကနေသတင်းပေးပို့ထားတာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။တောင်ကိုရီးယားနိုင်ငံရဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုကြားမှာတော့မြောက်ကိုရီးယားအရေးအပေါ်ရှုမြင်ချက်ကတချို့ကိစ္စတွေမှာလာလာကြီးဆန့်ကျင်နေတာဖြစ်ပါတယ်။လျှို့ဝှက်ပြီးအာဏာရှင်ဆန်တဲ့ကင်ဂျုံဝန်ရဲ့အစိုးရအဖွဲ့နဲ့သတိထားညှိနှိုင်းမှုတွေကိုတောင်ကိုရီးယားအာဏာရကွန်ဆာဗေးတစ်စီနိုရီပါတီကထောက်ခံထားတာပါ။လွှတ်တော်မှာတင်သွင်းထားတဲ့ဥပဒေချမ်းမှာဆိုရင်လေတောင်ကိုရီးယားနိုင်ငံတွင်မှစီမံလုပ်ကိုင်နေကြတဲ့မြောက်ကိုရီးယားလူ့အခွင့်အရေးနဲ့လူမှုအဖွဲ့တွေကိုရန်ပုံငွေမတည်ပေးဖို့နဲ့မြောက်ကိုရီးယားနိုင်ငံတွင်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုတရားရေးဌာနကမှတ်တမ်းပြုစုနိုင်တဲ့အခွင့်အာဏာပေးဖို့တွေကိုအစိုးပြုထားတာပါ။မြောက်ကိုရီးယားဒီမိုကရေစီအရေးနဲ့လူ့အခွင့်အရေးကွန်ရက်ရဲ့အတွင်းရေးမှူးဖြစ်သူချွန်ယုံဆန်းကတော့ဒီဥပဒေချမ်းကိုထောက်ခံပါတယ်
။ Kibonjokuro jeongbu chaeoneseo bukhangwa daeo hyeomnyeogeun hadae.
အခြေခံအပြင်တော့အစိုးရအနေနဲ့မြောက်ကိုရီးယားတို့နဲ့ဆွေးနွေးပြောဆိုမှုတွေလုပ်ဆောင်ပြီးပူးပေါင်းဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့မြောက်ကိုရီးယားဘက်ကရန်စလာရင်တော့အပြစ်ပေးဖို့လိုအပ်တယ်လို့သူကကိုရီးယားဘာသာစကားနဲ့ပြောခဲ့တာပါ။ပိုပြီးတော့လွတ်လပ်မှုရှိတဲ့ New Politics Alliance for Democracy Party ကတော့ပြင်ပကလှုပ်ဆော်မှုတွေနဲ့ပြစ်တင်ရှုံချမှုတွေကမြောက်ကိုရီးယားအစိုးရကိုပိုပြီးအထီးကျန်ဖြစ်စေရုံသာရှိမယ်လို့ယုံကြည်ထားတာပါ။သူတို့ရဲ့ဥပဒေချမ်းမှာဆိုရင်လည်းအပြောင်းအလဲတွေဖြစ်ထွန်းလာဖို့အတွက်လူသားချင်းစာနာမှုအထောက်အပံ့တွေပေးတာနောက်စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကံလန်ပြီးမြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းမှုတွေတိုးမြှင့်လှုပ်ဆောင်ဖို့ထောက်ခံထားတာပါ။အတိုက်ခံပါတီရဲ့ခေါင်းဆောင်လေးဖြစ်တမရာလောင်းဖြစ်လဲဝင်ရောက်ရှင်ပြိုင်ခဲ့သူမွန်ဂျေအင်းကတော့အခုလိုပြောပါတယ
်။ "우리 야당의 생각은 북한 인권 법이나 인권에 대한 우리 정부의 지원이
"မြောက်ကိုရီးယားလူ့အခွင့်အရေးဥပဒေချမ်းနဲ့တောင်ကိုရီးယားအစိုးရရဲ့ထောက်ခံမှုတို့ဟာထိရောက်မှုရှိဖို့လိုအပ်တယ်လို့အတိုက်ခံပါတီဘက်ကထင်တဲ့အကြောင်းသူကကိုရီးယားဘာသာစကားနဲ့ပြောဆိုခဲ့တာပါ။မြောက်ကိုရီးယားအစိုးရဆန့်ကျင်ရေးကြော်ညာဆက်ရွက်တွေကိုမိုးပြံပူပေါင်းနေမှာထက်ပြီးမြောက်ကိုရီးယားဘက်ကနေဆက်ဖြတ်ကျော်လွှတ်တင်နေတဲ့မြောက်ကိုရီးယားပြည်ပြေးတွေကိုအစိုးရကငွေကြေးထောက်ပံ့နေတာကိုတော့အတိုက်အခံပါတီခေါင်းဆောင်မွန်ဂျေအင်းကဆန့်ကျင်ပါတယ်။မကြသေးခင်ကမိုးပြံပူပေါင်းနေလွှတ်တင်တာရဲ့အကျိုးဆက်ကတော့နေဆက်မှာနှစ်ဖက်စစ်တပ်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးမြောက်ကိုရီးယားအစိုးရဘက်ကအမျက်ဒေါသထွက်ပြေးတဲ့နောက်စီးရဲတင်းမာမှုဖြေလျှော်ရေးနှစ်ဖက်အဆင့်မြင့်ရရှိကြီးများဆွေးနွေးပွဲကိုဖျက်သိမ်းလိုက်တာပဲဖြစ်ပါတယ
်။대한민국전체의국익에심각한해를끼치고있다고그렇게생각을해요뿐만아니고
သူတို့ဟာတောင်ကိုရီးယားရဲ့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတယ်လို့အတိုက်ခံခေါင်းဆောင်မွန်ဂျေအင်းကကိုရီးယားဘာသာစကားနဲ့ပြောခဲ့တာပါ။ကိုရီးယားကျွန်းဆွယ်ငင်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်ထုတ်ပြန်ထားတဲ့ဥပဒေအရမြောက်ကိုရီးယားကိုပစ္စည်းတွေတင်ပို့ဖို့အတွက်ပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကအတည်ပြုချက်အမိန့်ကိုရယူရမယ်လို့ဆိုထားတာကြောင့်အခုလှုပ်ဆောင်ချက်တွေကကိုရီးယားနှစ်နိုင်ငံကြားအပြန်အလှန်ဖလှယ်ရေးဥပဒေကိုချိုးဖောက်တာဖြစ်တယ်လို့လည်းသူကဆက်ပြီးတော့ပြောခဲ့တာပါ။2005ခုနှစ်ကတည်းကမြောက်ကိုရီးယားရဲ့ဆိုးရတဲ့လူခွင့်ရေးအခြေအနေပေါ်မှာအရေးယူလှုပ်ဆောင်ရေးအတွက်တောင်ကိုရီးယားတို့ဥပဒေပြုရေးအဆိုပြုချက်တချို့ရှိခဲ့ပြီးမယ်လို့လဲအခုအချိန်ထိဥပဒေပြုနိုင်လောက်တဲ့အထိပါတီတွေကြားအားကောင်းတဲ့ထောက်ခံမှုမရရှိသေးပါဘူးဒီအခြေအနေကအခုတော့ပြောင်းလဲလာနိုင်ခြေရှိနေပါတယ်အကြောင်းကတော့ကုလသမဂ္ဂကော်မတီကလူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားအစိုးရကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးမှာတင်ဖို့လုံခြုံရေးကောင်စီမှာမဲခွဲဆုံးဖြတ်ဖို့တိုက်တွန်းခဲ့တာကြောင့်ပါမြောက်ကိုရီးယားနိုင်ငံမှာနိုင်ငံရေးအကျဉ်းသားတသိန်းကျော်ကိုဖမ်းဆီးထားပြီးတပ်ဖြတ်နှိပ်စက်အဓမ္မကျင့်တာတွေအပြင်အဓမ္မကိုဝင်ဖျက်ချစေတာတွေအပါအဝင်ဆယ်စုနှစ်တွေနဲ့ချီပြီးနှစ်တခြားချိုးဖောက်မှုအသေးစိတ်တွေကိုလည်းကုလအစိုးရခန်းစာမှာဖော်ပြထားပါတယ်ကုလရဲ့အရေးယူဆောင်ရွက်ချက်ဟာတောင်ကိုရီးယားနိုင်ငံရေးပါတီတစ်ခုကြားဥပဒေတစ်ခုပေါ်လာရေးအပေးအယူလို့ဆွေးနွေးညှိနှိုင်းမှုတွေကိုပြန်လည်စတင်ဖို့အထောက်အကူဖြစ်စေတယ်လို့လဲချွန်ယုံဆန်းကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တခြားမြောက်ကိုရီးယားခေါင်းဆောင်တွေကို ICC နိုင်ငံတကာခုံရုံးတင်နိုင်ဖို့ကုလရဲ့ဆုံးဖြတ်ချက်ကပထမဦးဆုံးကုလလုံခြုံရေးကောင်စီကိုဖြတ်တန်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီမှာဒီအရေးကိုရုရှားဒါမှမဟုတ်လဲတရုတ်တို့ကတားဆီးမဲ့ပုံရှိနေပါတယ်ရှင်။ ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုကတော့ဗီယက်နမ်ကမြေယာပိုင်ဆိုင်မှုအငင်းပွားမှုတွေကိုကြည့်ကြရအောင်ပါရှင်။ဗီယက်နမ်နိုင်ငံမှာမြေယာကိုအစိုးရကပိုင်ဆိုင်ပြီးပြည်သူကိုအချိန်ကာလအကန့်အသတ်နဲ့ငှားရမ်းပေးပါတယ်။စီးပွားရေးတိုးတက်လာတဲ့ဗီယက်နမ်မှာအရင်ကတရားမဝင်သိမ်းဆည်းခဲ့တဲ့မြေယာကိစ္စကိုလူထုကအခအားလျော်စွာဆန့်ကျင်ဆန္ဒပြလေရှိပြီးမြေယာကိုဘသူကထွန်ရက်ခွင့်ရှိသလဲ။ဘသူတွေကဆက်လွတ်ခွင့်ရှိတယ်လဲဆိုတဲ့ကိစ္စဟာပြဿနာတစ်ခုအဖြစ်ဆက်ရှိနေဆဲဖြစ်ပါတယ်။မြေယာပိုင်ဆိုင်ခွင့်ယာယီဆန္ဒပြခဲ့သူတွေတရားရင်ဆိုင်နေရတဲ့ BNN ကလက်ရှိမှုအခြေအနေနဲ့ပတ်သက်လို့တော့ VOA သတင်းတောက် Marine Brown Hanoi မြို့ကနေပေးပို့ထားတဲ့သတင်းလှကိုကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ Hanoi မြို့စင်ကြီးဘုံတရားရုံးတစ်ခုရှိမှာလူတစုစုဝေးနေကြပါတယ်။ဒီနှစ်အစောပိုင်းကဖြစ်ခဲ့တဲ့မြေယာသိမ်းဆီးမှုကိုစန့်ကျင်ဆန္ဒပြနေတော့အဖမ်းဆီးခံလိုက်ရသူ၄ဦးကအယူခံဝင်နေတဲ့အမှုကိုအားပေးထောက်ခံကြောင်းပြသဖို့အခုလိုသူတို့စုဝေးနေကြတာလည်းဖြစ်ပါတယ်။မြေယာပိုင်ဆိုင်ခွင့်ယာယီလှုပ်ရှားသူ၄ဦးကိုဝတ္တရားနှောက်ယှက်မှုအတွက်ထောင်ဒဏ်တစ်နှစ်နဲ့တစ်နှစ်ခွဲကြားအသီးသီးချမှတ်ထားတာပါ။အသက်၃၂နှစ်အရွယ်ထရင်ဘာဖြောင်းရဲ့မိဘတွေဟာအမှုရင်ဆိုင်နေရပါတယ်။သူဖခင်ပေါ်ချမှတ်ထားတဲ့ထောင်နှံကိုတရားရုံးက3လရှော့ပေါ့ပေးလိုက်တယ်ဆိုပေမဲ့တရားရုံးဆုံးဖြတ်ချက်ကိုသူစိတ်ပြက်မိကြောင်ပြောပါတယ်ဒီအမှုဟာမြေယာသိမ်းဆီးမှုဆန့်ကျင်သူတွေပေါ်ဖိနှိပ်ရေးကိရိယာတစ်ခုဖြစ်ပြုလုပ်နေခြင်းသာဖြစ်ကြောင်းဘာဖြောင်းကပြောဆိုပါတယ
်ဆန့်လာသူတော့နမ208လာဟောတာဇာက
မြေရသိမ်းမဲ့အစီအစဉ်ကို2008ခုနှစ်ထဲမှာဒေသခံအာဏာပိုင်တွေကချပြလာတယ်ဆိုပေမဲ့သူတို့ပေးတဲ့ရောကြီးငွေကရန်နေလို့နေပါတယ်ဒါကြောင့်လည်းမြေနဲ့သက်ဆိုင်တဲ့မိသားစု356စုကသူတို့ကမ်းလှမ်းချက်ကိုညှင်းခဲ့တာပါ။အာဏာပိုင်တွေကလည်းကျွန်တော်တို့ဒေသခံတွေနဲ့ဘာတစ်ခုမှညှိနှိုင်းတာမျိုးမရှိပါဘူး
။ YouTube မှာတင်ထားတဲ့အာဏာပိုင်တွေနဲ့ဒေသခံတွေကြားရုံးရင်းဆန်ခတ်ဖြစ်နေတဲ့ဗီဒီယိုမှတ်တမ်းမှာတော့ဘာဖျောင်းရဲ့ညီတုတ်ကအခြေအနေကိုရှင်းပြနေပါတယ်
။ပြောလိုက်ကြလို့လားချူတိုင်းကရော
။ပြောတော့ကမရှိလေသမားကြီးသူတို့မျိုးပေါ်မှာဆက်နေလို့မရဘူးဆိုတော့စီးပွားရေးအရသူတို့အကြက်ရိုက်နေကြပါပြီ
။ဒီလိုရုံးရင်းဆန်ခတ်ဖြစ်နေတာကအသေးအဆန်းတော့မဟုတ်ပါဘူး။ဒီပြဿနာကဗီယက်နမ်မှာနာတာရှိယောဂါလည်းဖြစ်ပါတယ်။မြေယာတွေကိုအစိုးရကထိန်းချုပ်ထားပြီးလေသမားတွေကိုနှစ်အကန့်အသတ်နဲ့ငှားပေးပါတယ်။2012ခုနှစ်အောက်တိုဘာလဗီယက်နမ်အမျိုးသားညီလာခံမှာတင်သွင်းတဲ့အစီရင်ခံစာအရ2004နဲ့2017ကြားအစိုးရဝန်ထမ်းတွေကျူးလွန်ခဲ့တဲ့ကိစ္စတွေပေါ်မကျေနပ်လို့ပေးပို့လာတဲ့တိုင်ကြားစာပေါင်းရဲ့80ရာခိုင်နှုန်းဟာမြေယာသိမ်းဆီးမှုရောကြီးငွေမမျှတမှုတွေနဲ့ပတ်သက်ပြီးတိုင်ကြားရတာဖြစ်ပါတယ်။Jonathan Lennon ha Hong Kong myo do takut ga VNN yee jwan jin du phit par de
The state so far has not addressed some of the root causes
aku phit ni de mye ya pyatana belo chang phit ni de so ra go VNN so ya le khu thi ma phie shin pe de lo thi yaut de phie shin mu ma lut de do lan ni ba ma aku lo be a thi kyung ni phit ni da ba mye ya tit de phan di pi ni than sia ya nya tit de ma pe be tru go nya shwe pyaung da de lut ni do တရားမျှတမှုမရှိတဲ့စနစ်မှာဒေသခံတွေကမြေစာပင်ဖြစ်နေရတာပါ
2012ခုနှစ်တုန်းကတီယန်လန်းခရိုင်မှာသူ့လက်မြေကနေနှင်ထုတ်ခံရတဲ့လေသမားကြီးတယောက်ဆိုရင်လက်လုတ်ဘုံနဲ့ရဲတွေကိုတိုက်ခိုက်ခဲ့တဲ့ဒီဖြစ်ခဲ့လို့ဒီအကြောင်းဟာထိတ်တန်းနိုင်ငံတကာသတင်းတပုတ်ဖြစ်ခဲ့ပါတယ်ဒါကြောင့်လဲ VNN မြေယာဥပဒေကိုပြန်လည်ပြင်ဆင်ပေးဖို့အများကမျှော်လင့်နေပါတယ်လက်တလောပြင်ဆင်ထားတဲ့မြေယာဥပဒေတချို့ဟာပြီးခဲ့တဲ့ဇူလိုင်လကစပြီးအသက်ဝင်လာတယ်လို့ဆိုပေမဲ့ပိုပြီးပွင့်လင်းမြင်သာမှုရှိမှသာပဋိပက္ခတွေပိုနှဲလာလိမ့်မယ်လို့အများကယုံကြည်နေကြပါတယ်။ဂျိုင်ရိုအယ်ကူနာအာဖာရိုဟာလူထုစီမံခန့်ခွဲရေးဆိုင်ရာအကြံပေးပုဂ္ဂိုလ်နဲ့ကုလသမဂ္ဂရဲ့အကျင့်ပြည့်ခြားစားမှုတက်ဖြည့်ရေးအစီအစဉ်ရဲ့အရာရှိလည်းဖြစ်ပါတယ်။ VNM မှာအခုပြဋ္ဌာန်းလိုက်တဲ့ဥပဒေသေးရမြေယာအငင်းပွားမှုတွေကိုအောက်ခြေပိုင်းမှာညှိနှိုင်းနိုင်ကြမယ်လို့ဆိုပါတယ်
။ The assumption is that there will be a bit more scrutiny at the higher levels.အခ
ြေအနေမျိုးပဲထပ်ပိုင်းမှာပါစစ်ဆင်ခြင်းနဲ့မျိုးလုပ်နိုင်မယ်လို့ယူဆသလိုတရားမျှတတဲ့ဆုံးဖြတ်ချက်တွေဖြစ်လာလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်မြေယာဥပဒေသစ်ကလူထုအတွက်တကယ်အကျိုးရှိမှလားဆိုတာကတော့ပြောဖို့စောနေသေးကြောင်းသူကဆိုပါတယ်။ဘာလို့လဲဆိုတော့လက်ရှိရင်ဆိုင်နေရတဲ့မြေယာပြဿနာတွေအတွက်တိတ်ပြီးများများအစားစားပြောင်းလဲလာခြင်းမရှိသေးတဲ့ဥပဒေကအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ပြောကြားကြပါခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတောရရှင်များရှင်တောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်စီစဉ်နဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်ကြရမယ့်အကြောင်းအရာကတော
့ဟုတ်ကဲ့ဒီစီရေးစီရမှာကတော့ဟိုခံစစ်တို့ချိုးစစ်တို့ကကွယ်စစ်တို့ဆိုတာတော်တော်ရှုပ်ထွေးပါတယ်ဒီအရက်သားအတုံးနဲ့အင်မတန်ကြွာစားပါတယ်ဒါပေမဲ့ဟိုဘာဖြစ်လို့ပြည်ရတယ်လဲဆိုတော့
KIA ရဲ့ဒုတိယစေဦးစီးချုပ်ဖိုးချုပ်ခွန်မော်နဲ့ဆွေးနွေးထားတာတွေကိုတော့အပတ်စဉ်မြမအရေးသုံးသက်ချက်မှာနားဆင်ကြရမှာဖြစ်ပါတယ်ရှင်အခုကတော့မြမမီဒီယာမြင်ကွင်းကိုအရင်ဆုံးထုတ်လွှင့်ပေးမှာပါဒီသတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာတော့လိုင်ဇာကဘိုးတင်တန်းကြောင့်အရာရှိလောင်း23ဦးသေဆုံးခဲ့တဲ့အကြောင်းအဲ့ဒီဖြစ်ရရဲ့အကျိုးဆက်နဲ့ပတ်သက်တဲ့သတင်းတွေဒါနဲ့ပတ်သက်လို့အစိုးရတပ်မတော်ဘက်ကထုတ်ပြန်ချက်ထုတ်ပြန်တာတွေအပါအဝင်လူပြောများနေတဲ့သတင်းတွေကိုကြားစားရမှာပါမိုင်ခန်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင်
နိုဝင်ဘာလ19ရက်နေ့နေ့လယ်ပိုင်းက KIU ဌာနချုပ်လှိုင်စာမြို့အနီးမှာရှိတဲ့ Federal တပ်မတော်အတွက်ဘူလောင်းလေးကျင်ရေးတင်နန်းချောင်းကိုအစိုးရစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ရမှာတင်နန်းသားနဲ့နှီးပြတွေ23ဦးသေဆုံးပြီးတော့16ဦးဒဏ်ရာရရှိခဲ့ပါတယ်။သေဆုံးခဲ့သူအများစုက Federal တပ်မတော်အတွက်ရည်ရွယ်ပြီးတော့တင်နန်းတက်နေတဲ့ဘူလောင်းတွေဖြစ်ကြပြီးအဖွဲ့အစည်းအရပြောရမယ်ဆိုရင် TNLA တအောင်းခေါ်ပလောင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့က17ဦးရခိုင်တပ်မတော်က10ဦးချင်းမျိုးသားတပ်ဦးက2ဦးနဲ့ ABSDF ကအူလို့ဖြစ်ကြပါတယ်ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတော့နှစ်ရက်လောက်နောက်ကျပြီးတော့မှအစိုးရဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်တနင်္ဂနွေလုံးအပြစ်ရညဉ့်ညံရေးလက်မှတ်ရေးထိုးနိုင်မှုဆွေးနွေးနေကြတဲ့အချိန်မှာဒီဖြစ်ရကြောင့်ထိခိုက်မလားဆိုပြီးတော့စိုးရိမ်မှုတွေလည်းကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတဲ့အကြောင်းအရက်ဖက်အဖွဲ့အစည်းတချို့ကအသက်ဆုံးရှုံးသွားသူတွေအတွက်ရည်ရွယ်ပြီးတော့ဖျောင်းနိုင်ထွန်းပန်းငွေချတဲ့ဆူတောင်းလှုပ်ရှားမှုကိုနိုဝင်ဘာလ23ရက်နေ့ကရန်ကုန်မြို့မြမညဉ့်ညံရေးစင်တာရှိမှပြုလုပ်ခဲ့ကြပါတယ်ဒီဖြစ်ရရဲ့အကြောင်းရင်းမှန်ကိုစုံစမ်းစစ်ဆေးပေးဖို့အဖွဲ့အစည်းတော်တော်များများကတောင်းဆိုကြပေမဲ့ကာကွယ်ရေးဦးစီးချုပ်ကတော့တမင်တကာယူရပြီးတော့ပြစ်ခတ်တာမဟုတ်ပဲသတိပေးပြစ်ခတ်တာသာဖြစ်တယ်လို့ပြောထားကြောင်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ်။အခုလိုအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဖြစ်ပွားနေတဲ့ကိစ္စရပ်တွေဖော်ပြရမှာအစိုးရဘက်ကတရားဝင်သတင်းမထုတ်ပြန်တာပြန်လည်မေးခွန်းမေးမြန်းမှုအခွင့်အလမ်းမရှိတာနောက်ကျတာတွေကပြည်ရင်းပြည်ပသတင်းသမားတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကမြန်မာစာနယ်ဇင်းကောင်စီယာယီအဖွဲ့နဲ့ကာကွယ်ရေးဦးစီးချုပ်တို့ပထမအကြိမ်တွေ့ဆုံစဉ်ကဒီကိစ္စနဲ့ပတ်သက်ပြီးစစ်တပ်ဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်3ဦးရဲ့အီးမေးလ်နဲ့ဖုန်းနံပါတ်တွေကိုကောင်စီကိုပေးထားခဲ့ပေမဲ့သတင်းမီဒီယာတိုက်တွေကိုစားမေးပေးရမယ်ဆိုတဲ့သဘောမျိုးပြောဆိုထားတာကြောင့်လက်တွေ့သတင်းစုံစမ်းတဲ့နေရာမှာအခက်အခဲရှိနေတယ်လို့သတင်းသမားတွေကပြောဆိုနေကြပါတယ်။အဲ့ဒီအခက်အခဲတွေနဲ့ပတ်သက်လို့စာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးမြင့်ကျော်က
ဟိုထုတ်ပြန်နိုင်တဲ့တဲ့တင်ချက်လက်မျိုးကိုပဲအတီးပြုတ်ဘောကတက်မရဘက်ကဟိုဆက်တွေ့ရအရင်ခက်ခဲတယ်ညာတော့အပြင်တက်မရဘက်ကဟိုတုံ့ပြန်မှုမရှိမနဲ့ဟိုတိတ်ဆိတ်နေတဲ့ဟာကအဓိကပြဿနာပေါ့နော်ဆိုတော့အခုဟိုလက်ရှိအခြေအနေအထိဒီအခုကချင်းပြည်နယ်မှာဖြစ်တဲ့ကိစ္စကိုလည်းညံ့ညံ့ဆန်းဆန်းဟိုဒီဘက်ကဘာကြောင့်ဖြစ်တာလဲဆိုတော့အတီးပြုတ်ဘောအရင်ခက်တဲ့အခြေအနေမျိုးနဲ့ကြုံရတာတရင်သမားတွေကတော့အမြဲတမ်းပြောတဲ့တပ်ဘက်ကအတံမြင်ရဘူးတပ်ဘက်ကတံမြင်ရဆိုတဲ့ဟာတော့တရင်သမားတွေအမြဲတမ်းပြောတဲ့အခက်အခဲတစ်ခုပ
ါအထက်ကပြောခဲ့တဲ့ကိစ္စတွေနဲ့ဆက်ဆက်တဲ့အဖြစ်အပျက်တစ်ခုကိုဆက်လက်ပြီးတော့တင်ပြရမယ်ဆိုရင်မြန်မာစာနယ်ဇင်းကောင်စီယာယီနဲ့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တလကျော်အတွင်းဒုတိယကြိမ်အဖြစ်နေပြီးတော့မှထပ်မံတွေ့ဆုံကြတဲ့သတင်းဖြစ်ပါတယ်ပထမကြိမ်တွေ့ဆုံစဉ်ကတပ်မတော်နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေထုတ်ပြန်ပေးရေးကိစ္စဆွေးနွေးခဲ့တယ်လို့အခုဒီကြိမ်မှာတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့အခက်အခဲနဲ့တခြားကိစ္စရပ်တွေကိုပါဆွေးနွေးခဲ့တယ်လို့တက်ရောက်ခဲ့တဲ့စာနယ်ဇင်းကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲမင်းဦးကပြောပါတယ
်။မကြသေးခင်ရက်တည်းကဖြစ်ပွားခဲ့တဲ့တပ်မတော်ရဲ့ image ကိုပြည်သူကတန်လျာပွားစီမဲ့အထင်မြင်မှားစီမဲ့ကိစ္စမျိုးတွေပေါ့နော်။ KIA လိုကိစ္စမျိုးနောက်တစ်ခါဒီဟိုအလို့သတင်းတော့ကိုပါကြီးသိဆုံးမှုကိစ္စမျိုးဒီကိစ္စမျိုးတွေကိုလည်းပြန်ပြီးတော့ ဟိုတမတော်အနေနဲ့ဒါဖြစ်ဒါမျိုးဖြစ်အောင်ရည်ရွယ်ချက်မရှိခဲ့ပါဘူးဖြစ်စီလို့တဲ့ဆန္ဒနဲ့လောက်ခဲ့တော့မဟုတ်ပါတော့ဒါရဲ့ accident ဖြစ်ခဲ့တာပေါ့ဒီပေါ်မှာလည်းအမှန်တိုင်းဖြစ်အောင်ဆောင်ရွက်နေပါတယ်ကိုပါကြီးကိစ္စဆိုရင်လည်းဒါလူခွင့်ရေးကော်မရှင်ကအခုဆက်လက်ဆောင်ရွက်နေပါတယ်လောက်ဖြစ်တင်ဖြစ်လိုက်တာလုံးတင်လုံးထတာလည်းဆက်ပြီးလှုပ်သွားပါမယ်ပေါ့ဒီလို message လေးတွေလည်းသူကပေးခဲ့ပါတယ
်ဒါရီတင်ပြပြီးမှတော့အခုတစ်ပတ်တခြားစိတ်ဝင်စားစရာတရင်နေထဲမှာကြီးမြင့်နိုင်တစ်ဖက်ကမ်းမှာရှိတဲ့ကြီးပြော်မှာနေထိုင်ကြတဲ့ចောင်းသားတွေရန်ကုန်မြစ်ကိုကူးပြီးတော့ចောင်းလာတက်နေရမှာသူတို့ဆင်းနေကြကရိုးစိတ်လမ်းကိုစိတ်ကမ်းစီမံကိန်းတစ်ခုလုပ်ဖို့အတွက်မြန်မာစီးပွားရေးကော်ပိုရေးရှင်း MEC ကပိတ်ဆို့လိုက်တဲ့နောက်အဲ့ဒီကြီးရော်ကဒါဇင်နဲ့ချီတဲ့ចောင်းသူចောင်းသားတွေចောင်းမတက်နိုင်ပဲဆန္ဒပြနေကြတဲ့တရင်ဖြစ်ပါတယ်အခုလက်ရှိအချိန်ထိကိုအဲ့ဒီပြဿနာကိုမဖြေရှင်းနိုင်သေးပါဘူးအခုတစ်ပတ်မှာနောက်ထပ်တခြားစိတ်ဝင်စားစရာတရင်တစ်ခုကတော့ NLD ကအခြေခံဥပဒေပြင်ဆင်ရေးအတွက်လက်မှတ်၅တန်းကောက်ယူပြီးတော့တွတ်တော်ကိုတင်ပြထားပေမဲ့လူဦးရေ50တန်းနဲ့ရှင်းရင်၁၀ပုံတစ်ပုံပဲရှိသေးပြီးကျန်တဲ့46တန်းသောပုံကူများလူများရဲ့ဆန္ဒတွေကိုကြည့်ဖို့လိုမှာပေါ့ဆိုပြီးတော့ကာကွယ်ရေးဦးစီးချုပ်ရဲ့ပြောဆိုချက်ပေါ်လူမှုကွန်ရက်မီဒီယာတွေပေါ်မှာဝေဖန်ပြောဆိုမှုတွေအများပြားဖြစ်နေတယ်ဆိုတာကိုတွေ့ရကြောင်းတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ရပါတယ်
ဥဆောင်မွေကူညီတင်ဆက်ပေးခဲ့တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့သတင်းပတ်ဆင်ခန်းနာတစ်ခုဖြစ်တဲ့မြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ KIA ကချင်လွတ်မြောက်ရေးတပ်မတော်ဟာငြိမ်းချမ်းရေးကိုအမှတ်တကယ်လိုလားတဲ့အတွေ့ဘိုးလောင်း23ဦးကြာဆုံးရတဲ့ကိစ္စအပေါ်လက်တုံပြန်တိုက်ခိုက်မှုမပြုတ်လောက်တာဖြစ်တယ်လို့ KIA ရဲ့ဒုတိယကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ခွန်မော်ကပြောကြားလိုက်ပါတယ်။တမ်းမတော်ကာကွယ်ရေးဦးစီးချုပ်ပြောသလို KIA တို့အနေနဲ့ကရင်နဲ့ရှမ်းအင်အားစုတို့လိုငြိမ်းချမ်းရေးကိစ္စအပေါ်အလေးအနက်မရှိဘူးဆိုတာမဟုတ်ဘူးလို့လည်းညှင်းဆန်သွားပါတယ်။ဗိုလ်ချုပ်ခွန်မော်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာကိုဒီသတင်းပတ်မြန်မာအရေးသုံးသပ်ချက်မှနားဆင်ကြရအောင်ပါရှင
်။ဗိုလ်ချုပ်ခွန်မော်ခင်ဗျာမကြာသေးခင်က KIA ဗိုလ်သင်္ဘန်းကျောင်းကိုအစိုးရစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ဗိုလ်လောင်း23ဦးကြဆုံးခဲ့ရတယ်ဆိုတာသိရပါတယ်ဒီကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့တာဝန်ရှိပုဂ္ဂိုလ်ကြီးတွေဖြစ်တဲ့နိုင်ငံတော်သမ္မတတို့ကာကွယ်ဦးစီးချုပ်တို့ဘက်ကပြောတာရှိပါတယ်နိုင်ငံတော်သမ္မတကတော့ခံစစ်အနေနဲ့ကိုယ့်ကိုယ်ကိုကာကွယ်ဖို့ self defense အနေနဲ့ပြစ်ဖို့သာသူကညွှန်ကြားထားခြင်းဖြစ်တယ်လို့ဆိုပါတယ်ကာကွယ်ဦးစီးချုပ်ကလည်းဥက္ကံကာကွယ်တဲ့အနေနဲ့ပြန်ပြစ်ရတာလို့ဆိုပါတယ်ခင်ဗျာဆိုတော့ကျွန်တော်ဒီဝေဘက်ကဥတ္တန်ထွန်ထောင်းကမေးတယ်အဲ့အပြန်လန်ပြစ်ခတ်မှုဖြစ်တဲ့နေရာနဲ့ဗိုလ်သင်္ဘန်းကျောင်းကအဝေးကြီးလို့ဆိုရခါကာကွယ်ဦးစီးချုပ်ကဘာပြောလဲဆိုတော့နောက်တစ်ခါမပြစ်လောက်အောင်တိုက်ရတဲ့နည်းတွေဟာစီးရဲသဘောတရားအရအများကြီးရှိပါတယ်အဲ့ဒါကြောင့်လိုအပ်လို့ပြစ်တယ်ဆိုတဲ့သဘောမျိုးပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်တို့ဘက်ကဘာများပြန်ပြောလို့ပါလဲခင်ဗျာ
ဟုတ်ကဲ့ဒီစီးရဲစီရမှာကတော့ဟိုခန်းစစ်တို့ထိုးစစ်တို့ကာကွယ်စစ်တို့ဆိုတာတော်တော်ရှုပ်ထွေးပါတယ်ဒီအရက်သားအတုံးနဲ့အမြဲတမ်းကြွားစားပါတယ်ဒါပေမဲ့ဟိုဘာဖြစ်လို့ပြည့်ရတယ်လဲဆိုတော့အကြောင်းကိုကျွန်တော်ကမပြောဘဲနဲ့ဟိုဖြစ်ပြီးတဲ့ကိစ္စအပေါ်မှာဘယ်လိုဖြစ်ရှင်းတယ်လဲပြီးတော့ဘယ်လိုစိတ်သက်မျိုးနဲ့လုပ်တယ်လဲဆိုတာကိုကျွန်တော်ကပြောချင်တာဖြစ်ပါတယ်တကယ်တော့ဟိုတမတော်ဘက်ကနေအစိုးရဘက်ကနေထုတ်ပြန်တဲ့သတင်းတွေနဲ့ဟိုကျွန်တော်တို့ရရှိတဲ့သတင်းတွေကအမြဲတမ်းကြွားစားတယ်ဟိုတချို့နေရာတွေမှာပေါ့လေဒီကျွန်တော်တို့ကလူပေါင်းလူအင်အား100လောက်နဲ့ဝေတိုက်တယ်ဆိုတဲ့တတိယနေရာတုံးကမှားနေတယ်ဒါကြောင့်မလို့ကျွန်တော်တို့ကဥအောင်မင်းစီကိုအစိုးရကထုတ်ပြန်တဲ့တတိယနဲ့ကျွန်တော်တို့ကနေဒီမှာဥအောင်မင်းစီကိုပြေးပို့ထားတဲ့တတိယနေဟာအင်မတန်ကြွားချနေတယ်အဲ့ဒီကိစ္စကိုအစိုးရကဘယ်လိုဆောင်ရွက်မလဲလို့ကျွန်တော်မေးထားပါတယ်ဒါတပိုင်းပေါ့နော်နောက်တစ်ခုကတော့ဟိုဘာဖြစ်လို့ဖြစ်တယ်ဟိုဘယ်လိုဖြစ်ရတယ်ဆိုတဲ့အပိုင်းကိုမပြောဘဲနဲ့တကယ်ဒီလိုပြစ်ဖို့လိုအပ်သလားကျွန်တော်တို့ဆွေးနွေးရေးကိုဟိုနိုင်ငံရေးကြီးနဲ့ဆွေးနွေးတဲ့ကြီးနဲ့ကျွန်တော်တို့ဟိုဆောင်ရွက်နေတဲ့အခါမှာတကယ်စစ်ရေးနဲ့လုပ်ဖို့လိုအပ်သလားဆိုတော့ကျွန်တော်စဉ်းစားဖို့ရှိပါတယ်ဒါဒီအဖြစ်အပျက်ပေါ်မှာကျွန်တော်ကဒီလိုပဲသုံးသပ်ခြင်းပါတယ
်အခုတို့ပြစ်ခတ်မှုတွေဖြစ်လာတဲ့အတွက်ငင်းချမ်းရေးအပြစ်ခတ်ရဆေးရေးဖြစ်စင်မှာဘယ်လောက်ထိထိခိုက်သွားမှာထင်ပါလဲခင်ဗျာ
ဆွေးနွေးဝိုင်းမှာကျွန်တော်တို့ကတစ်ဖက်နဲ့တစ်ဖက်โอ้ติ่มหมูนี่ผิดลาနိုင်มาเลยบาผิดแล้วสรเราတို့อภเฝดายกาดีซินวินยีมาตะเกเบอခုเฉิงมายงจีสึกชะโลซินวินเนจาดาบ่ห่มเบเนดีงิงชายยีผิดสินกาอฉิโกตวายามเลยสรอติเนซินวินเนจาดาผิดบาเดเอ้ยတော့อะခုโลอฉิเป็ดมูญโญกาอะตโลซินวินหมูมาเต็งๆมุ่ยๆเน ကျွန်တော်ရင်ကြီးကြီးနဲ့ဆွေးနွေးနေတဲ့အပိုင်းကိုထိခိုက်စေနိုင်ပါတယ်အဲ့ဒါလို့ဖြစ်လို့ရှင်မကောင်းပါဘူးအခုဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်လှန်ဆွေးနွေးဖို့အစိုးရဘက်ကကန့်လန့်ထားတယ်လို့သိရပါတယ်အဲ့ဒါဘုဂျိုတို့ဘက်ကလက်ခံပါလားခင်ဗျာအစိုးရဘက်ကကျွန်တော်တို့ကန့်လန့်တာမရှိပါဘူးဒီပြည်ပြည်နဲ့ဟိုလုံခြုံရေးဝန်ကြီးကတော့ကျွန်တော်တို့ဟိုပစ္စည်းကြီးကိုပြောတ
ဒီနေ့အစ်မဆင်းရတဲ့ကိစ္စမဟုတ်ပါဘူးဒါဘခုကနေတိုက်ရိုက်ကျွန်တော်အဖြေရမှာဘခုကနေဆင်းနေမှာကျွန်တော်လက်ခံနိုင်မယ်အနေထားဖြစ်ပါတယ်ဆိုတော့ဘဟုဆိုတာပြည်ထောင်စုအစိုးရပြောတာပါခင်ဗျာမှန်ပါတယ်ပြည်ထောင်စုအစိုးရကနေဖြည့်ဆင်းရမယ့်ကိစ္စပါဒါဒီနေ့ကနေဖြည့်ဆင်းရမယ့်ကိစ္စမဟုတ်ပါဘူးဒီနေ့အထိလည်းပဲတိုက်ပွဲတွေဆက်လက်ဖြစ်နေတယ်လို့ကျွန်တော်ကြားပါတယ် ဆိုတော့ဒီအခုလောလောဆယ်တိုက်ပွဲအချိန်တည်းကရောအစင်ရသွားနေကြအကြောင်းမရှိဘူးလားခင်ဗျာအဲတနင်္ဂနွေနေ့မနေ့နေ့တိုင်းနဲ့ငားနိုင်ကြာမှာလဲဒီကျွန်တော်တို့လက်နက်ကြီးတွေထည့်လုံးဆိုတော့ပြစ်ပါတယ်အဲ့တော့အဲ့ဒါလို့ပြီးလို့ရှိရင်ဒီတိုက်ပွဲတွေရပ်သွားစရာအကြောင်းမရှိပါဘူးနောက်တစ်ခုကနည်းနည်းအရေးကြီးတဲ့အကြောင်းကိုမေးရမယ်ဆိုတော့
ဒီတိုက်ပွဲပေါ်ပြအပြန်လှန်ပြစ်ခတ်နေကြတဲ့နီးနဲ့ပြဿနာပြေလဲနိုင်မယ်လို့ထင်ပါသလားခင်ဗျာဒီလိုမပြေလဲနိုင်ရင်ဒီလိုပြစ်နေတဲ့နေရာကနေပြီးတော့ထွက်ပေါက်အောင်ဘယ်လိုဆောင်ရွက်ကြမလဲခင်ဗျာကျွန်တော်တို့ဒီဟိုမေလအတုံးကသဘောတူညီထားတာလဲဒီတိုက်ပွဲတွေရွတ်ချသွားနိုင်ဖို့ဖြစ်ပါတယ်ဒါကြောင့်မပတ်ခနဲ့ကျွန်တော်တို့ KIU မှာတော့ပြစ်ခတ်ဖြည်းဖြည်းအဖွဲ့စကား တစ်ခုကငါးဦးစီနဲ့ကျွန်တော်ဖွဲ့စည်းထားတယ်ထို့တော်လည်းပဲခန့်ကျင်တဲ့မှာရှိတဲ့ဆိုရင်လည်းတတ်မဟာလေးကိစ္စတွေကိုဆွေးနွေးဖို့အချိန်ချင်းတော့တောင်းဆိုပေမဲ့အစိုးရကအခုချိန်ထိငင်းခံနေတော့ပါပဲအဲ့တော့ဒီစိုက်ပွဲတွေကိုကျွန်တော်တို့ကစိုက်ပွဲကြီးနဲ့ဖြည့်ဆည်းလို့မရပါဘူးဒါဆွေးနွေးကြီးမှာပဲဖြည့်ဆည်းရမှာဖြစ်ပါတယ်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင
ကရင်တို့ရှမ်းတို့ရဲ့ခေါင်းဆောင်မှုတွေဟာတဲ့သူတို့ချမှတ်ထားတဲ့ညဉ့်ညဉ့်မူ6ချက်ဘယ်ဟာလဲဆိုတော့သူမပြောပါဘူးအဲ့6ချက်ကိုသဘောရုံးနဲ့သူတို့ဘက်ကဒီတိုင်းရင်းသားတွေဘက်ကနားလဲသဘောပေါက်တယ်လက်ခံတယ်အမှန်တကယ်ညဉ့်ညဉ့်ကိုလူချင်းနဲ့စေနာရှိတယ်ဆိုတော့သိရတယ်ဒါကြောင့်သူတို့နဲ့အဆင်ပြေတယ်လို့ပြောပါတယ်ဆိုတဲ့သဘောကကချင်းနဲ့ကြတော့အဆင်မပြေဘူးကချင်းဟာသူတို့ရဲ့သူတို့လူချင်းတို့ညဉ့်ညဉ့်ကိုလိုက်လဲလဲလဲမလူချင်းဘူးဆိုတဲ့သဘောမျိုးဆက်ရောက်နေပါတယ်ဘုဂျုတ်ကောင်မောင်ဘာပြန်ပြောချင်ပါလဲခင်ဗျာ
ကျွန်တော်တို့ဆွေးနွေးနေတာကမြင်းချင်းကြီးရအဖို့အတွက်အပြန်အလှန်ဆွေးနွေးနေတာဖြစ်ပါတယ်ဒါပေမဲ့ဒီကာကွယ်ရေးဦးစီးချုပ်ပြောတာကမြင်းချင်းကြီးမူ၆ချက်ကိုအရင်ဦးဆုံးလိုက်နာရမယ်လို့ပြောတဲ့အခါမှာဒါကျွန်တော်တို့နားမလည်နိုင်ပါဘူးဒါပြောင်းပြန်ပါပဲအဲ့တော့ကျွန်တော်တို့ NCC ကမှာရော UNFC မှာရောအခြားအဖွဲ့တွေနဲ့ရောကျွန်တော်တို့အများန်းတွေ့နေပါတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအဲ့တော့ဘယ်အဖွဲ့ကမှဒီမြင်းချင်းကြီးမူ၆ချက်ကိုလက်ခံနေဆိုတာကျွန်တော်တခါမှမကြားဘူးပါဘူးဒါကြောင့်ကျွန်တော်အခုဒီတစ်ခေါက်အစည်းအဝေးမှာကျွန်တော်တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအဖွဲ့တွေကိုကျွန်တော်မေးမလို့ဟိုပြင်ဆင်ထားပါတယ်ကာကွယ်ရေးဦးစီးချုပ်ကဒီချုပ်အဖွဲ့တွေကမူ၆ချက်ကိုလက်ခံတယ်လို့ပြောတာဟုတ်ပါသလားလို့ကျွန်တော်မေးဖို့အစီအစဉ်ကြည့်ရတယ
်ကာကွယ်ရေးဦးစီးချုပ်တို့ကတိုင်းရင်းသားအင်အားစုတွေနဲ့ဆက်ဆံတဲ့နေရာမှာတခြားကရင်တို့ရှမ်းတို့နဲ့စာရင်ကချင်းအင်အားစုကိုခွဲခြားဆက်ဆံတယ်လို့များထင်ပါသလားခင်ဗျာကချင်းအင်အားစုနဲ့ပူပြီးတော့ယုံကြည်မှုကင်းမဲ့နေတဲ့သဘောကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ထူးခြားနေရပါလဲခင်ဗျာကချင်းအဖွဲ့စီက
အဓိကကတော့ကျွန်တော်တို့ကဒီပြည်နယ်အဆင့်ကိုကျွန်တော်ကလက်မရေးထိုးခြင်းမပြုလုပ်ပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ KIO ကနေညီမတာကတော့တိုင်းနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခံရဆဲတာချုပ်ဆိုခြင်းပါတယ်ဟိုပြည်နယ်အဆင့်တို့ဒေသအဆင့်တို့ကျွန်တော်ဟိုချုပ်ဆိုဖို့တက်ဆန္ဒမရှိဘူးကျွန်တော်ကတကယ်ပဲတမန်ကလုံးကိုလွှမ်းခြုံတဲ့ဟိုတမန်ကလုံးအဖြစ်ခက်ရဖေးတာသူ့ကိုချုပ်ဆိုတဲ့အခါမှာပါဝင်မှုဖြစ်ပါတယ်ဒါပေမဲ့အစိုးရဘက်ကနေလူကျင်တာကတော့တမန်ကလုံးလွှမ်းခြုံတဲ့တာချုပ်မဟုတ်ပဲနဲ့ဒေတာအစ်စ်နဲ့တစ်ဖက်ချင်းလက်မရေးထိုးခြင်းနဲ့အပိုင်းကိုတွေ့ရပါတယ် CIO ကအဲ့ဒါအဲ့ဒီအစ်စ်ကိုလက်မခံလို့အဲကျွန်တော်တို့ကိုပို့ပြီးတိုက်ပွဲတွေနဲ့ဖိအားပေးနေတာဖြစ်နိုင်ပါတယ်
တချို့ကပြောချင်ကြတယ်တိုင်းရင်းသားတွေအလုံးနဲ့အပြစ်ခရဆဲရေးညဉ့်ဉန်းရေးပြည်လည်ဖို့အရေးမှာ KIA ကြောင့်နှောင့်နှေးနေရတယ် KIA ကြောင့်နှောက်ဆန်တင်းနေရတယ်လို့ဆိုကြပါတယ်အဲ့ဒါကိုလက်ခံပါတယ်ခင်ဗျာ
ကျွန်တော်တို့တခြားအဖွဲ့တွေရဲ့အဆုံးဖြတ်ချက်ပေါ်မှာဘာမှဝင်ပြီးဟိုကျွန်တော်တို့ဩဇာပေးလို့ရတဲ့အနေထားမဟုတ်ပါဘူးအဖွဲ့တိုင်းဟာအဖွဲ့ငယ်ဒီဖြစ်စေကြီးဒီဖြစ်စေမိမိရဲ့တိုင်းရင်းသားလူမျိုးများကိုကိုစားပြုထားပြီးမှမိမိနဲ့သက်ဆိုင်တဲ့ဟိုတိုင်းရင်းသားများပြီးတော့ကိုယ့်ရဲ့ဘ ഹു ကွန်ပျူတာများနဲ့ဆင်းရဲတဲ့ဟိုဆင်းရဲပြီးမှပဲအဆုံးဖြတ်ချက်ချတာဖြစ်ပါတယ်အဲ့တော့ KIO ကနေတုံတရားဟိုဩဇာလွတ်မှုမရှိပါဘူးဒါကြောင့်မလို့ဒီစကားကတော့ဟိုအတိတ်တွေမရှိပါဘူး
နောက်ဒီပဋိပက္ခကြောင့်အထူးသဖြင့်ကချင်းပြည်နယ်မှာဆိုရင်ဒုက္ခတွေသိမ့်နှံ့ချီပြီးတော့ရှိနေပြီဖြစ်ပါတယ်။သုံးနှစ်အတွင်းမှာအခုဆိုရင်ပိုတိုးလာနိုင်မဲ့အလားအလာကိုလည်းလူတော်တော်များများကစိုးရိမ်နေကြပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကပေးတဲ့စာနာမှုအထောက်ပံ့တွေလည်းပဲရောက်ရှိဖို့အခက်အခဲရှိလာနိုင်ကြအကြောင်းရှိနေပါတယ်။ဒီကိစ္စကိုတော့ဒုက္ခတွေအရေးကို KIA အနေနဲ့ဘယ်လောက်ထိငက်ကွက်ပြီးတော့ထပ်တွက်ပါသလဲခင်ဗျာ
။ဒုက္ခတွေများရဲ့အရေးဟာတော်တော်လေးအကျက်ကျက်ဖြစ်ပါတယ်ကျွန်တော်တို့ဟို KIO ကနေလည်းပြည်ပြည်ဆုံဆုံထောက်ပံ့နိုင်တာမရှိဘူးအခုကတော့နိုင်ငံတကာအထူးရှင်တွေပြည်တွင်းအထူးရှင်တွေအကုန်လုံးပေါ့တိုင်းနိုင်ငံလုံးမှာရှိတဲ့ဒီဟိုစာနာစိတ်ရှိတဲ့ညီကိုမောင်နှမတွေအားလုံးကဝိုင်းပြီးကူညီနေတာဖြစ်ပါတယ်သို့တော်လည်းပဲဟိုဒီလိုဖြစ်ခဲ့မှုတစ်ခုကိုပဲကျွန်တော်တို့ကစဉ်းစားပြီးတော့ရည်ရှိတည်တံ့ခိုင်မြဲမဲ့အပြစ်ခရစင်းကြီးအပြစ်ခရစင်းကြီးတာချုပ်မျိုးမဖြစ်ဘူးဆိုရင်ကျွန်တော်တို့ကဒီတန်တွေကိုကျွန်တော်တို့ကတော့စူးစမ်းပြီးမှဟိုပြောပြရမှာဖြစ်ပါမယ
်နောက်တစ်ခုကအခုပဲသတင်းထွက်လာတာ6-4ဝန်းဆိုင်တွဲဆောင်ဆွေးနွေးဖို့ဆိုပြီးတော့ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတောင်းဆိုထားတယ်ကြားပါရယ်အရင်တုန်းကတော့ဒါနိုင်ငံတော်သမ္မတရဲ့ကောက်ကဲဦးစီးချုပ်ရဲ့ပြည်သူ့လွှတ်တော်အကြီးအကဲရဲ့ဒေါန်ဆန်းစုကြည်ရဲ့အခုပြည်ထောင်စုလွှတ်တော်ကထပ်ဝင်ဆိုင်နောက်နှစ်ယောက်တူလိုက်တာကတော့တိုင်းရင်းသား90တယောက်ပါမယ်နောက်ပြီးတော့အထက်လွှတ်တော်အောက်လွှတ်တော်ပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်လုံးရဲ့အကြီးအကဲတွေပါမယ်ထပ်ဝင်ဆိုင်တွေ့မယ်ဆိုတာကိုအတိပြုလိုက်တယ်လို့ကြားရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းပဲအဲ့ဒါကိုကြိုးဆိုတယ်သူတို့လက်ခံတယ်လို့ပြောပါတယ် KIA အနေနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ KIA အနေနဲ့
ကျွန်တော်တို့ဒီကိစ္စကိုဒီကိစ္စချမသိသေးပါဘူးဒါပေမဲ့ဒီတိုင်းရင်းသားခေါင်းဆောင်တူဦးလို့ဆိုတဲ့ကိစ္စကတော့ကျွန်တော်နားမလည်နိုင်ပါဘူးတိုင်းရင်းသားခေါင်းဆောင်တူဦးဆိုတာဟိုဘယ်လိုပုံစံနဲ့ရေးချင်မှလဲဘယ်သူကရေးမှလဲဆိုတာကျွန်တော်မသိပါဘူးဒီကိစ္စကိုတိတိကျကျသိပြီးတဲ့နောက်မှာပဲကျွန်တော်မှတ်ချက်တွေစနိုင်မှာဖြစ်ပါလား
နောက်ဆုံးမေ့ချင်တာကတော့အခုဘိုးလောင်းတွေကြာဆုံးပြီးတဲ့နောက်အချိန်မြင့်လာတယ်လို့ယူဆရတဲ့ဒီတိုက်ပွဲဟာဆက်လက်ပြီးတော့အချိန်နဲ့ဆွတ်လာနိုင်တယ်ထင်ပါသလားခင်ဗျာဒီဟာကိုအချိန်ရက်သွားအောင်လောလောဆယ်လုပ်နိုင်မယ့်နည်းလမ်းများရှိကြပါသလားနှစ်ဖက်စလုံး
လက်ဖက်လုံးမှာဒီဟာကိုရပ်တန့်သွားစေချင်တဲ့ဆန္ဒရှိလို့ရှိရင်တော့ဆက်ချင်းရပ်တန့်သွားနိုင်ပါတယ်တကယ်လို့ဒီကိစ္စကိုရပ်တန့်စေချင်တဲ့ဆန္ဒမရှိဘူးဆိုရင်တော့ဒီစိုက်ပွဲကတော့ဆက်လက်ပြီးဟိုတောက်လျှောက်ဖြစ်သွားနိုင်ပါတယ်ခင်ဗျာ
KIA ဘက်က KIA ဘက်မှာရောဒီကိစ္စကိုရပ်တန့်စေချင်တဲ့ဆန္ဒအမှန်တကယ်ရှိပါလားခင်ဗျာ
ရှိပါတယ်ရှိလို့လည်းကျွန်တော်တို့ကဒီကိစ္စကိုဘာမှလက်တော့မပြတ်တာဖြစ်ပါတယ်တချို့ကောင်းဆောင်များအနေနဲ့ CIO ကအခုချိန်မှာဘာမှမလုပ်နိုင်ဘူးလို့ရှင်းကောင်းရှင်းမှမယ်အဲ့လိုမဟုတ်ပါဘူးကျွန်တော်တို့ဒါလက်တော့ပြန်တင့်တဲ့ကိစ္စမဟုတ်ဘူးဒါဖြည့်ချင်းလို့မဟုတ်ဘူးလို့ယူဆတဲ့အကြောင်းမလို့အခုချိန်ကျွန်တော်တို့လက်တော့ပြန်မယ်နဲ့ဆင်းရဲလမ်းကြည့်ပေါ်မှာခိုင်ခိုင်မြင်မြင်ရပ်နေတာဖြစ်ပါတယ်
ဥချွန်စံသားစီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုကတော့မြမတခွင်သတင်းဘတ်ဆင်ကဏ္ဍကိုတင်ဆက်ပေးပါမယ်။မြမနိုင်ငံမှာနိုင်ငံခြားဘဏ်တွေကိုလုတ်ကင်ခွင့်ပေးလိုက်တာကြောင့်မြမပြည်တွင်းဘဏ်လုပ်ငန်းတွေမှာဘာတွေအပြောင်းအလဲဖြစ်သွားလဲဆိုတာတွေကိုဒီသတင်းဘတ်မြမတခွင်အစီအစဉ်မှာတင်ပြသွားမှာပါ။ VOA ရန်ကုန်ရုံးကသတင်းတောက်မတ်သိန်ကြီးလင်းကတင်ပြထားပါရဲ့ရှင်။
မြန်မာစီးပွားရေးတိုးတက်လာဖို့ဆိုရင်ဘဏ်လုပ်ငန်းတွေနိုင်ငံတကာစံချိန်မီရေးဟာလည်းအဓိကကျတာမို့ပြည်ပဘဏ်ငွေတွေဖွံ့ဖွင့်ပြူတာကိုဘဏ်လုပ်ငန်းတွေပဲကကြိုးစုံနေကြပါတယ်။ဖွံ့ဖြိုးစားမြန်မာဘဏ်လုပ်ငန်းဟာလည်းလိုအပ်ချက်တွေရှိသေးတာမို့ဒီပြည်ပဘဏ်တွေဟာအထောက်အကူပြုနိုင်လိမ့်မယ်။ထွန်းတက်စမြန်မာစီးပွားရေးအတွက်လည်းလိုအပ်ချက်တစ်ခုဖြစ်တယ်လို့ CB သမဝါရမဘဏ်ရဲ့အုပ်ချုပ်မှုဒါရိုက်တာဦးဖေမြင့်ကပြောပါတယ်
။တိုင်းပြည်ဖွံ့ဖြိုးတာဘဏ်လုပ်ငန်းဖွံ့ဖြိုးမှုတော့လိုနေပြီ။နော်ဟိုကငွေပေးငွေဆက်ပါဒါမှလက်ရှိမှာတော့မှကျွန်တော်တို့ American General Peter Ham, a few one, Mlotte won, no, who are so go away, Punara, she did it. Now do I, when I mess with this, you are Lunga, Dorolly, General Bumzo, Pumula, Mazzino Tinny.
Dibabani, happy Rimani Gani Matasima, which he been in my pippy. A don't know Mulep, Hoba, Chamatari, long time, Etoya Mapi de Dread, a don't know Jasin was the Ajama Shibabu. Dibabani will Arajang, a don't know Nenem, which he no male of your linare, Pirinci boy long as Shimagale, a Yapi Dutta, a soya bane, Pirin Bogrika bane, that a Joe Pietronello, and we ban Yabare. Diwe Mamuni Nepatalo, the man I am Baho Bandudia Okata Usa and a Kulu Shim Yabare.
အဲ့တော့ဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော်တို့ပြည်တွင်းပန်တွေဘက်ကလည်းအပြည့်အဝကာဝေးလို့ရှိရင်ကာဝေးနိုင်လို့ရှိရင်လုပ်ငန်းရှင်တွေနဲ့ကကြိုက်တာမဟုတ်ပါဘူးလုပ်ငန်းရှင်တွေဘက်ကလည်းအပြည့်အဝကျွန်တော်တို့ကပေးလိုက်လို့ရှိရင်လည်းပြည်တွင်းပန်တွေပြဿနာဖြစ်သွားမှာကျွန်တော်တို့စိုးရိမ်ပါတယ်ခုနပြောသလိုပဲပြည်တွင်းပန်တစ်ခုဖြစ်သွားပြီဆိုတာနဲ့ဒါတောက်လျှောက်ကွန်တေဂျန မယ်လုပ်ငန်းရှင် ဒီလိုလုပ်ငန်းရှင် တွေကြားလဲ အဆင်ပြေမယ် ဆိုတော့ ဒီ compromise ဟိုပါ ဘောနော် method တစ်ခုကို ကျွန်တော် စဉ်းစားတယ် အဲ့ဒီ method ကတော့ ပါလဲ ဆိုတော့ ပြည်တွင်းမှန်တွေကို ဝေချင်းမယ် ဆိုရင် ပြည်တွင်း ပြည်တွင်းလုပ်ငန်းရှင် တွေကို ဝေချင်းမယ် ဆိုရင် နိုင်ငံခြားပုံပန်တွေ အနေနဲ့ ပြည်တွင်းပန်တွေက တဆင့်တော် လက သို့မဟုတ် ပြည်တွင်းပန်တွေ နဲ့ ပူးပေါင်းကြွေးတော် လက ဝေချီးလို့ ရမှာ ဖြစ်ပါတယ်
ဘန်လုံငန်းလောက်ကင်ဝင်ကနအူးလိုက်စင်ရတာတဲ့ပြပဗန်ကိုးကူဟာအနှစ်အတွင်းမှာလုပ်ငန်းအကောင်ထည့်ပေါ်မှာဖြစ်ပါတယ်အဲ့ဒီလုပ်ငန်းတွေစလာတဲ့အခါမှာဗဟိုဗန်ကပြည်တွင်းမှန်တွေကိုကာကွယ်တဲ့အနေနဲ့စီးမြင်စည်းကမ်းတွေထုတ်ထားပေမဲ့လည်းပြည်တွင်းမှန်တွေအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရအောင်ပါအဓိကအဖြစ်တော့ပြပဗန်တွေကဝန်ထမ်းစုဆောင်ရမှာကျွမ်းကျင်ဝန်ထမ
ก็ได้บ่จนจินเนี่ยไปมาแล้วลูกก็ได้เข้ามาเลยแค่นั้นเฉยๆจนเราละสิบ่พอจนเราคอมมิชชั่นไปทําบ่เลิกนี่แหละบัดนี้มาชุดเนี่ยตลอดเลยลงไหนกันเนี่ยหนีตาดิสิต่อจ้ะตลอดเลยละละเนี่ยไม่พอเนาะถ้าจนเราနိုင်ငံเราละละเนี่ยละละเนี่ยเนี่ยลูกเมียไอ้ดูๆรีครูทเอาละสิแล้วก็เมียๆไปรีครูละสิทีอาก็ที่สตาฟก็ช่วยตัวเนี่ยแหละหนีตาสิแต่ตัวเนี่ยคืนยาวเนาะ
มาสรุปสิบาดมาตู่ต้องเต็มเป็นโหอ่ะเสร็จเต็มไปมาสวยดูช่วยตัวได้ครับอ่ะเนาะมาสรุปสิบาดมาตู่ต้องเต็มเป็นโหอ่ะเสร็จเต็มไปมาสวยดูช่วยตัวได้ครับอ่ะเนาะไอ้ตะไส่อ่ะบาดเนี่ยไปใส่ดอกเลยตัวอ่ะบลูก็ทุลุตอมเลยบาลุเลยสรุปแล้วไอ้ตะคู่บ่โหอ่ะบ่สตาร์ทชิฟติ้งดอกสิครับบ่ลัชิบีเรนบาดนี่อนิเนี่ยลุงเนี่ยนิดๆคันก็ซาปีနိုင်ငံသားบาดนี่เนี่ยตบอตุนี่จะย่าอยู่ครับได้ย้ายหมวยเล่มหมว စင်ကာပူဘက်နှစ်ဘက်မလေးဘက်ထိုင်းဘက်နဲ့နယူးဇီလန်ဘက်တို့အတီးတီးပါရှိပါတယ်။အဲ့ဒီဘက်တွေကိုရွေးချယ်ရမှာလဲတင်တာစနစ်နဲ့သာရွေးချယ်ခဲ့ပြီးဒီလိုရွေးချယ်တဲ့စနစ်ဟာကမ္ဘာပေါ်မှာမြန်မာနိုင်ငံဟာပထမဦးဆုံးဖြစ်ပါတယ်။နိုင်ငံတကာမှာတော့ဘန်ဒါရီဝန်ကြီးဌာနနဲ့ဗဟိုဘန်တို့ကရွေးချယ်ပေမဲ့လည်းနောင်ပြဿနာတွေမတက်လာနိုင်အောင်တင်တာစနစ်နဲ့ရွေးချယ်ခဲ့တာလို့ဦးဆက်အောင်ကရှင်းပြပါတယ်
။ဘာလို့လဲဆိုတော့ပြဿနာမဖြစ်ချင်ဘူးလို့ပါ။ကျွန်တော်တို့မြန်မာနိုင်ငံကတခြားနိုင်ငံတွေနဲ့မတူပါဘူး။နှစ်ပေါင်းမြောက်များစွာ isolated ဖြစ်ပြီးတော့မှအခုမှပြန်ဖွင့်တာဖြစ်တဲ့အတွက်ကျွန်တော်တို့မလုပ်လို့ကျွန်တော်တို့ very cautiously ပေါ့နော်။အဓိကထားပြီးတော့ကျွန်တော်တို့လုပ်ရပါတယ်။လုပ်တဲ့အခါမှာဟိုဆို favoritism တို့အာဒီဥစားကတော့ကျွန်တော်တို့ ਨੇ ကြိုက်လို့ကျွန်တော်တို့ဒီဒီ favoritism တို့လိုဟာမျိုး corruption တို့ဟာမျိုးဒါမျိုးတွေဖြစ်အောင်လို့ transparency ရှိအောင်လို့ဘာကြောင့်ဒီပန်ကိုလေးရလဲဆိုတာတက်တင်လေးကျွန်တော်တို့မှာ documents တွေအပြည့်အစုံရှိအောင်လို့ကျွန်တော်တို့ဒီလိုမျိုးတက်ပါတယ
်မြန်မာနိုင်ငံမှာနိုင်ငံသားပန်အချို့ဟာစုနှောင်းတဲ့ကိစ္စတွေဖွင့်လှစ်ပြီးလုပ်ငန်းတွေလည်ပတ်ခဲ့ရတာကနီးတော်လည်ရေးကောင်စီအစိုးရတက်လာတဲ့1962ခုနှစ်နောက်ပိုင်းပြည်သူပိုင်သိမ်းတာအစအကြောင်းမျိုးမျိုးကြောင့်ရုပ်သိမ်းထွက်ခွာခဲ့ရတာပါအခုသမရာဦးသိန်းစိတ်အစိုးရလက်ထက်ပြုပြင်ပြောင်းလဲရေးကာလမှာမြမဘန်လုပ်ငန်းတွေဟာနိုင်ငံတကာဘန်တွေနဲ့ပြန်လဲချိတ်ဆက်နိုင်ကြတော့မှာဖြစ်ပါတယ်ရှင
်။ရ ရှန်ကုန်းချစ်စိုက်ဗီအိုအီသတင်းတောက်မတ်တင်ကီလင်းစီစဉ်တင်ဆက်ခဲ့တဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဗုဒ္ဓဟူးနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုဒီမှာပဲရနာခွင့်ပြုပါအခုကတော့လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တို့နဲ့မိတ်ဆက်ပေးကြပါမယ်
ပရရှိမြခင်မြန်မာစီးပွားရေးဥပိုင်းလီမိတက်ဟာမြန်မာနိုင်ငံစီးပွားရေးလောကမှာကြဲကြဲပြန့်ပြန့်ခြေကုပ်ယူထားတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်ဒီအဖွဲ့အစည်းကြီးဟာစီးပွားရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးနိုင်ငံကချမှတ်ထားတဲ့တရားဥပဒေလုံထုံလုံးကြီးတွေနိုင်ငံတကာစံရေးစံညွှန်းတွေကိုဘယ်အတိုင်းအတာထိလိုက်နာဖို့လိုအပ်ပါသလဲတကယ်လက်တွေ့မှာလိုက်နာမှုရှိရလားဆိုတာကိုအခုလာမယ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323429554 fax number 2323429552ဖြစ်ပါတယ် email address ကတော့ burmese@voanews.com ဖြစ်ပါတယ်တိုက်ပဝင်မဆွေးနွေးနိုင်တဲ့သောရရှင်တွေဆွေးနွေးရတဲ့အကြောင်းကို Bluetooth ဆင်းရတာပြောကြပြီး MP3 သံဖိုင်နဲ့လည်းပို့ပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးရဖို့ဖြစ်ခေါ်ပါတယ်
လာမယ့်စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့စနေနေ့ည9နာရီမတိုင်မီအချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုပါတယ်။သောရရှင်တို့ရဲ့တယ်လီဖုန်းနံပါတ်ကိုပဲဖြစ်ဖြစ်ဆွေးနွေးလိုတဲ့အကြောင်းအရာကိုပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုဖြစ်စေကျမတို့ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 ကိုပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကျမတို့ကပြန်ပြီးတော့ဆက်သွယ်ပါမယ်ရှင်။ပြည်ဝရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့အစီအစဉ်အဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကကြီးညာပေးပါမယ်
တနင်္လာနေ့လူမဲဆက်ကြောတဲ့တူကိုပြစ်ခတ်တပ်ဖြတ်ခဲ့တဲ့လူပြူရဲ့အရာရှိကိုတရားမစွဲဖို့ဂျူရီလူကြီးတွေပါဝင်တဲ့အဖွဲ့ကဆုံးဖြတ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းမီဇူရီပြည်နယ်ဖာကာဆင်မြို့မှာနှစ်ညမြောက်ဇက်တပ်ရုံးရင်ဆန်ခအထိကျုံနေဖြစ်ခဲ့တယ်လို့နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်ပထမညမှာအစာဦးဒါဇင်နဲ့ချီမီတင်ရှုခံရပြီးလူရတာတွေဖြစ်ခဲ့ပေမဲ့ဒုတိယညမှာတော့အရင်ညလောက်မဖြစ်ဘူးလို့ဖာကာဆင်မြို့မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်အဲ့ဒီလက်နက်မဲ့အသက်18နှစ်အရွယ်လူမဲဆက်ကြောတက်ကိုပြစ်တက်လိုက်တဲ့လူပြူရဲ့အရာရှိဒါရန်ဝီလ်ဆန်ကသူ့အနေနဲ့အဲ့ဒီလူမဲနဲ့ရင်ဆိုင်နေရတဲ့နေရာမှာတခြားနီးလန့်နဲ့လှုပ်ရှားမရှိခဲ့ဘူးလို့အင်္ဂါနေ့က ABC သတင်းဌာနနဲ့ပြုလုပ်တဲ့လူတွေ့မင်းမြန်ကမှပြောကြားခဲ့ပါတယ်ဒါဟာသူ့အနေနဲ့ပထမဆုံးလူမြင်ကွင်းကိုထွက်လာတာလည်းဖြစ်ပါတယ်သတင်းတော့ကိုသူကဆက်ပြောရမှာတော့သူ့လူရဲ့အတွက်လက်ပြတန်းတဲ့အကြောင်းနဲ့သူ့အလုပ်ကိုမှန်မှန်ကန်ကန်လုပ်ခဲ့တာလို့ဆက်ပြီးတော့ပြောဆိုသွားခဲ့ပါတယ်ဟန်ကောင်မှာဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြနေတဲ့အဓိကတပိတ်စခန်းတစ်ခုကိုအာနာဘယ်နီကဒီကနေ့ဝင်ရှင်းလိုက်ပြီး Occupy Movement ခေါင်းဆောင်အုပ်ကိုဖမ်းဆီးလိုက်ပါတယ်။မောင်ကုတ်အရက်ကလန်တစ်ခုမှာရှိတဲ့အတားအဆီးတွေကိုနိုင်အတော်ကြာရှင်းလင်းခြင်းအတွင်းចောင်းသားခေါင်းဆောင်တွေဖြစ်တဲ့ Lester Shum နဲ့ Joshua Wong တို့အပါအဝင်ဆန္ဒပြသူအများအပြားကိုလည်းရက်တဖွဲ့ကဖမ်းဆီးဖယ်ရှားပစ်ခဲ့ပါတယ်။ကချင်ပြည်နယ်တောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အမေရိကန်တန်ရုံးကစိုးရိမ်ကြောင်းပြောဆိုတဲ့အထက်နိုဝင်ဘာလ19ရက်နေ့ကကချင်ပြည်နယ်မှာရှိတဲ့ဗိုလ်တင်နန်းကျောင်းကိုအစိုးရတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်အရာရှိလောက်20ကျော်သေဆုံးခဲ့ရတဲ့ကိစ္စလည်းပါဝင်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံရဲ့တနစ်တာအတွင်းခီးသွားအများဆုံးနေ့မှာတန်ပေါင်းများစွာသောအမေရိကန်တွေအခက်အခဲနဲ့ရင်ဆိုင်ရမယ့်ကိစ္စရှိနေပါတယ်။ Thanksgiving လို့ခေါ်တဲ့ကျေးဇူးတော်အားလိုက်ရမှာအမေရိကန်လူမျိုးတန်ပေါင်းများစွာဟာကုန်းကျောင်းလေကျောင်းတို့ကတစဉ်ခီးသွားကြမှအချိန်မှာပဲဆောင်းရသည်မုန်တိုင်းတက်ခတ်ဖို့အလားအလာရှိနေတယ်လို့ဆိုပါတယ်
။တရင်ချင်းချုပ်ကိုကိုစော်ဝင်းလိုင်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Basketballer ဖြစ်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းတရားချမ်းမြေရှိကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျမကသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.